to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2020ပြည့်နှစ်ဇန်နဝါရီလ28ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32.40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တမရထရန့်ပေါ်အောက်လွတ်တော်ကတရားစွဲဆိုထားတဲ့အမှုနှစ်ခုကိုတမရရှေ့နေတွေကခုခံထွက်ဆိုနေပါတယ်တိုးနိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ80ကျော်သွားပါပြီအမေရိကန်ရဲ့ပိတ်ဆို့မှုခံထားရတဲ့မြန်မာကုမ္ပဏီနဲ့ထိတွေ့ဆက်ဆံခဲ့တဲ့အမေရိကန်ကုမ္ပဏီကိုအမေရိကန်အစိုးရကတံငွေချမှတ်အပြစ်ပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှတ်သိနေထိုင်နေတူတင်ပြပေးသွားမှာပါခင
်ဗျာသတင်းစီစဉ်နောက်ပိုင်းမှာလည်းထိုင်းမြန်မာနယ်စပ်တရုတ်မျိုးတစ်စီမံကိန်းဖြစ်တဲ့ရွှေကုတ်ကိုအပါအဝင်မြောက်ရီနယ်စပ်မှာကိုရိုနာဗိုင်းရပ်စ်ပိုးရောဂါကာကွယ်ရေးဆိုင်ရာဘာတွေလှုပ်ဆောင်နေသလဲဆိုတဲ့သတင်းပေးပို့ချက်မှာတော့
အဝင်လူတိုင်းတို့တမ်ပရေချာတိုင်းတာပေါ့မှာအဲဒီကတော့တမ်ပရေချာရှိတဲ့လူဆိုရင်တော့ဆောင့်ကြည့်တဲ့အားလုံးနဲ့လုပ်တာပေါ့
အပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနောက်ဆုံးအခြေအနေကိုလည်းကြားမှာပါတခါရခိုင်စစ်ပေးရှောင်ဥယျာဉ်တသိန်းခွဲကျော်ထိတိုးလာနေတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂလိပ်စာသင်ကန်းစာစီးပွားရေးကဏ္ဍမြန်မာတခွင်တက်တက်ရောင်သတင်းလွှာစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မတ်တန်ကီထိုက်ကပြောပြမှာပါရှင်
ကျမဲဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းတဲ့ဆိုင်တဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုအမေရိကန်ကပေးမဲ့စီးရဲကူညီတွေပေးမယ်လို့သမ္မတဒေါ်နယ်ထရန့်ကသူ့ကိုပြောကြားခဲ့ကြောင်းအမေရိကန်ရဲ့မြို့သားလုံခြုံရေးအကြံပေးအရာရှိဟောင်းဂျိုဘိုလ်တွန်ကသူ့ရေးတဲ့စာအုပ်ထားမှာဖော်ပြထားတဲ့ကိစ္စထွက်ပေါ်လာတာကြောင့်သမ္မတပေါ်အောက်လွှတ်တော်ကတရားစွဲဆိုထားတဲ့ကိစ္စကိုကြားနာစစ်ဆေးနေတဲ့အတဲတခြားမျက်မြင်သက်သေတွေကိုခေါ်ယူစစ်စစ်တင်မတင်ဆိုတာကိုအထက်လွှတ်တော်လူများစု Republican Party ဝင်တွေစဉ်းစားနေကြတဲ့အချိန်မှာပဲသမ္မတရဲ့ရှေ့နေတွေကလည်းသူ့အမှုအတွက်တင်းလာနေမှာခုခံထွက်ဆိုနေကြပါတယ်မြို့သားလူမျိုးရေးအကြံပေးဟောင်းဂျွန်ဘိုလ်တွန်အနေနဲ့ The Room Where It Happened ဆိုတဲ့စာအုပ်မူကြမ်းကိုတက်သည့်အထောက်ထားအဖြစ်ထပ်မံဖြည့်ဆွက်တင်မတင်ဆိုတာစဉ်းစားဖို့အတွက်သူ့ကိုဆင့်ခေါ်မေးမြန်းမဲ့ကိစ္စကိုထောက်ခံကြောင်းသမ္မတ Trump ကိုအစဉ်တစိုက်ထောက်ခံအားပေးလာတဲ့ Republican အထက်လွှတ်တော်မှ Lindsey Graham ကပြောပါတယ်ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့စစ်ဖြစ်နေတဲ့ယူကရိန်းအစိုးရကိုအမေရိကန်ဒေါ်လာ390တန်အကူအညီပေးဖို့အမေရိကန်လွှတ်တော်ကအတည်ပြုပြဋ္ဌာန်းထားပေမဲ့သူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့နှစ်ဦးကိုစုံစမ်းစစ်ဆေးပေးမှဒီငွေတွေကိုယူကရိန်းကိုပေးမယ်လို့သမ္မတကအကြက်ကန်တောင်းဆိုနေတာဖြစ်ကြောင်းဂျွန်ဘိုလ်တွန်ကပြောပါတယ်သမ္မတထရန့်ကတော့အဲ့ဒီအကူအညီဒီနဲ့အပေးယူလုပ်နေခြင်းမဟုတ်သလိုသူ့အနေနဲ့နိုင်ငံရေးရအမြထွက်ဖို့လုပ်နေခြင်းလည်းမဟုတ်ကြောင်းညှင်းဆိုထားပါတယ်မျက်မြင်သက်သေခေါ်ယူစစ်ဆေးရေးအဆိုပြုချက်ကိုထောက်ခံဖို့ Republican ဘက်ကအထက်လွှတ်တော်မှ၄ယောက်ရဲ့ထောက်ခံချက်လုံနေတာကြောင့်အဲ့ဒီလိုထောက်ခံလာမဲ့သူတွေကို Democrat Party ဘက်ကစီယုံပြောဆိုနေပါတယ်
လူပေါင်း82ဦးသေဆုံးခဲ့ရပြီဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတိုက်ဖြတ်တဲ့နေရာမှာတရုတ်ကိုကူညီဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကမ်းလှမ်းလိုက်ပါတယ်။ဆိုရင်ပွဲရာကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်ပြီးတရုတ်နဲ့ထဲထဲဝင်ဝင်ဆက်သွယ်ဆောင်ရွက်နေပါကြောင်းတရုတ်နိုင်ငံနဲ့သမ္မတရှီဂျင်းပင်အနေနဲ့လိုအပ်တဲ့အကူအညီတွေကိုလည်းပေးဖို့ကမ်းလှမ်းထားကြောင်းအမေရိကန်ကျွမ်းကျင်သူတွေဟာအလွန်ထူးချွန်ပြောင်မြောက်သူတွေဖြစ်တယ်လို့သမ္မတထရန့်ကတနင်္လာနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်တရုတ်ဝန်ကြီးချုပ်လီကတ်ကျင်းလဲဝူဟန်မြို့ကိုတနင်္လာနေ့မှာသွားရောက်ပြီးကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သလိုဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတုံ့ပြန်ဆောင်ရွက်နေတာတွေကိုလည်းစစ်ဆေးခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကာကွယ်ရေးအစိုးရကကြိုးစားတဲ့အနေနဲ့ဗိုင်းရပ်စ်အဓိကပြန့်နှံ့ကူးစက်ရာဝူဟန်မြို့ကလူတွေနဲ့တခြားမြို့တွေမှာလည်းခီးသွွားလာခွင့်ကိုတင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲလဲတနင်္လာနေ့မှာပဲဘေကျင်းကိုဆက်ရောက်သွားပြီဖြစ်ပြီးဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးနဲ့ပတ်သက်ပြီးတရုတ်အကြီးအကဲတာဝန်ရှိသူတွေနဲ့ဆွေးနွေးမယ်လို့ခန့်မှန်းရပါတယ်ရှင်
။ပြည်ထောင်ငံအတွင်း 5G အင်တာနက်ဆက်သွယ်မှုတည်ဆောက်မဲ့လုပ်ငန်းစဉ်တွေမှာတရုတ်ခြေစပ်ဟာဝေးကုမ္ပဏီကိုပါဝင်ပြုသိမ့်မတင်ဆိုတာကိုစဉ်းစားနေတဲ့အချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုဟာ ဒီသတင်းပတ်အတွင်းဗြိတိန်ကိုသွားဖို့ရှိနေပါတယ်။ဟာဝေးကုမ္ပဏီကိုပါဝင်ခွင့်ပြုသင့်မသင့်ဆိုတဲ့ကိစ္စကိုဗြိတိန်အစိုးရကဒီကနေ့အင်္ဂါနေ့မှာဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။ဗြိတိန်အစိုးရက 5G ဆက်သွယ်ရေးလုပ်ငန်းအတွက်ဟာဝေးကိုဒီစက်တပိုင်းပါဝင်ခွင့်ပြုလိုက်မယ်လို့မျှော်လင့်ရကြောင်းအမေရိကန်အခြေစိုက်စီးပွားရေးဆိုင်ရာရုပ်သံသတင်းဌာနဖြစ်တဲ့ CNBC ကပြောပါတယ်။ဝန်ကြီးပွန်ပေယိုဟာဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နိုင်ငံရေးဝန်ကြီးဒိုမီနစ်ဂရပ်တိုနဲ့ဗြိတိန်နဲ့အမေရိကန်အကြားအထူးဆက်ဆံရေးတည်ရှိမှုထားလောင်းခံမဲ့ကိစ္စတွေကိုဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။နိုင်ငံအကြားအင်မတန်ရင်းနှီးတဲ့ဆက်ဆံရေးရှိနေတဲ့အပြင်အာမန်ပါတဲ့ဆွေးနွေးမှုတွေလည်းရှိနေကြောင်းအမေရိကန်နိုင်ငံသားရေးဌာနအကြီးအကဲအရာရှိတဦးကပြောပါတယ်။သူတို့ရဲ့အပြစ်သားဆုံးဖြတ်ချက်နဲ့ပတ်သက်လို့ဗြိတိန်ဘက်ကပြောဆိုထားခြင်းမရှိသေးဘူးလို့အမေရိကန်နိုင်ငံသားရေးဌာနတခြားအရာရှိတဦးကလည်းပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံတွင်စစ်မြေပြင်မှာတပ်ဖွဲ့တွေအချင်းချင်းဆက်သွယ်ရေးနဲ့ထောက်လှမ်းရေးအချက်လက်ဖလှယ်ရေးအတွက်ဆောင်ရွက်နေတဲ့အမေရိကန်စစ်တပ်လေးရင်တစင်တာလီဘန်ထိန်းချုပ်ရာဒေသတွင်ပြတ်ကျခဲ့ကြောင်းအမေရိကန်စစ်တပ်တာဝန်ရှိသူတွေကတင်းနှင်းလာနေမှာအတည်ပြုပါတယ်။စစ်မြေပြင်ဆက်သွယ်ရေးဆိုင်ရာစနစ်တက်ဆင်ထားတဲ့ E-11A လေးရင်ဖြစ်ကြောင်းအမေရိကန်လေးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဒေးဗ်ဂိုးဖိန်းကပြောပါတယ်။ဒါပေမဲ့အသေးစိတ်အချက်လက်တွေကိုတော့သူကမပြောပါဘူး။ရန်သူဘက်ကပြစ်ချလို့ပြက်ကျရတယ်ဆိုတဲ့လက္ခဏာတွေတော့မတွေ့ရဘူးလို့အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့တွေရဲ့ပြောခွင့်ရက Twitter လူမှုကွန်ရက်မှာဖော်ပြထားပါတယ်။အမေရိကန်ကာကွယ်ဝင်ကြီး Mark Esper ကလည်းအခြေအနေကိုစောင့်ကြည့်နေတယ်လို့ပြောဆိုပါတယ်။အာဖဂန်နိုင်ငံဂါဇနီပြည်နယ်တွင်ဒေသခံတွေရဲ့ပြောဆိုချက်တွေနဲ့လေရင်ပြက်ကြတာကိုအာဖဂန်ကလူမှုကွန်ရက်မီဒီယာတွေမှာပထမဆုံးတွေ့ကြရပြီးတဲ့နောက်နိုင်ပိုင်အကြံမှာတော့တာလီဘန်ဘက်ကထုတ်တဲ့ကြေညာချက်ထဲမှာလေရင်ပြက်ကြကြောင်းအသက်ရှင်ကျန်ရစ်သူမရှိကြောင်းဖော်ပြခဲ့ပါတယ်။တာလီဘန်ဘက်ကတော့ထိခိုက်သေးဆုံးမှုကိုလုံခြံဖန်တီးပြောဆိုလို့ရှိရပြီးတာလီဘန်ပြောခွင့်ရရဲ့ကြေညာချက်မှာလည်းတက်တည်အထောက်အထားတွေမပါပါဘူး။
VOA American တာမနေ့ဘက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တာငါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အမေရိကန်စိုးရရဲ့တန်ခတ်ပိတ်ဆို့ခံထားရတဲ့မြန်မာနိုင်ငံကမြဝတီ Trading Limited ထံကတဲတွေကိုစင်ကာပူနိုင်ငံကိုတည်ဆောင်ပေးခဲ့တဲ့အမေရိကန်အခြေစိုက် Eagle Shipping Company ဟာအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနလက်အောက်က Office of Foreign Assets Control OFAC လို့ခေါ်တဲ့အမေရိကန်နိုင်ငံရက်ချငွေကြေးနဲ့ပစ္စည်းပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာဌာနထံမှဒေါ်လာတန်တန်းကျော်ဒဏ်ကြေးပေးချေအေးဖို့သဘောတူလိုက်ကြောင်းအမေရိကန်ဗန်ဒိုင်းရေးဌာနကဇန်နဝါရီလ29ရက်နေ့ရွှေနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်လွှတ်တော်ကချမှတ်ထားတဲ့ Burmese Sanctions Regulations ပါကန့်သတ်တမ်းချက်36ခုကိုချိုးဖောက်ပြီးတန်ခတ်အရေးယူခံထားရတဲ့မြဝတီ Limited နဲ့အမေရိကန်ပြည်ထောင်စု Connecticut ပြည်နယ်မှာဌာနချုပ်ဖွင့်ထားတဲ့ Eagle ရေချောင်းပို့ဆောင်ရေးကုမ္ပဏီကထိတွေ့ဆက်ဆံခဲ့ကြောင်းအမေရိကန်အစိုးရထံမှဝန်ခံပြောကြားခဲ့တာကြောင့်အမေရိကန်ဗန်ဒိုင်းရေးဌာနကကုမ္ပဏီကိုတရားစွဲခဲ့တာဖြစ်ပါတယ်။ကုမ္ပဏီဘက်ကကိုယ်တော်နဲ့ကိုယ်အဲ့ဒီလိုဝန်ခံပြောကြားခဲ့တဲ့အတွက်လဲထိုက်တဲ့အများဆုံးတန်ငွေဒေါ်လာ6သန်းကနေအဆင့်ဆင့်လျှော့ချပြီးနောက်ဆုံးမှာဒေါ်လာ1သန်းတသိန်း25,000နဲ့ကြေးအေးဖို့သဘောတူလိုက်တာပါအခုလိုဒဏ်ကျင်းငွေပေးဆောင်စေတာဟာမြဝတီ limited နဲ့ပတ်သက်ပြီးသတိပေးချက်ကိုကြိုးမဆိုင်ခဲ့တာမြန်မာစစ်အစိုးရကိုစီးပွားရေးအကျိုးမြတ်တွေဖြစ်ထွန်းအောင်လှုံ့ဆော်ပေးခဲ့တာစတဲ့အချက်တွေကြောင့်လည်းဖြစ်တယ်လို့အမေရိကန်ဗန်ဒိုင်းဌာနကထုတ်ပြန်တဲ့သဘောတူညီချက်မှာဖော်ပြထားပါတယ်စင်ကာပူနိုင်ငံမှာကျွန်းဆောက်ဖို့အတွက်လိုအပ်တဲ့အမေရိကန်ဒေါ်လာ2,000,000နီးပါးတန်ဖိုးရှိတဲ့တဲတွေကို Eagle ရေချောင်းပို့ဆောင်ရေးကုမ္ပဏီကမြဝတီ limited ရဲ့ထံကနေပြီးတော့တည်ယူပို့ဆောင်ပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရန်ကုန်မြို့စိတ်ကမ်းမြို့မှာအခြေစိုက်တဲ့မြဝတီကုမ္ပဏီ limited ဟာမြန်မာနိုင်ငံကလေယာထွက်ကုန်တွေရေထွက်ပစ္စည်းနဲ့တာမဏိအထိပြပကိုတင်ပို့ရောင်းချနေတဲ့ကုမ္ပဏီဖြစ်တယ်လို့ပြပကနေလည်းဆက်ပစ္စည်းနဲ့ဆက်လုပ်ရေးပစ္စည်းတွေကိုတင်သွင်းနေတဲ့ကုမ္ပဏီဖြစ်ပါတယ်ဒီကိစ္စကိုအမေရိကန်ဗန်ဒိုင်းဌာနနဲ့ပြည်လဲအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်ဝမ်းသာကြောင်းသူတို့ကုမ္ပဏီအနေနဲ့ပြဋ္ဌာန်းထားတဲ့ဥပဒေတွေကိုလေးစားလိုက်နိုင်မှာဖြစ်ကြောင်းEagle ရေချောင်းပို့ဆောင်ရေးကုမ္ပဏီက VOA ရဲ့မေးမြန်းချက်ကိုအီးမေးလ်နဲ့အကြောင်းပြန်ကြားခဲ့ပါတယ်
ရှခိုင်ပြည်နယ်တွင်မှမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ရာဇဝတ်မှုနဲ့ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုဥပဒေချောင်းအရအပြစ်ပေးအရေးယူဖို့မြန်မာအစိုးရကိုဥရောပသမ္မဂ EU ကတိုက်တွန်းပါတယ်။ဒါ့အပြင်နိုင်ငံတကာတရားရုံး ICJ ကရှခိုင်ပြည်နယ်တွင်ယာယီအစီအမံများဆိုင်ရာညွှန်ကြားချက်ကိုမြန်မာဘက်ကအပြစ်အဝါလိုက်နာဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဆိုင်ရာ EU တန်အမတ်ကြီး EU နိုင်ငံတွေကတန်အမတ်ကြီးတွေနဲ့ တန်ယုံအကြီးအကဲတွေကတင်းလှန်နေမှာဒီလိုကြီးညာချက်ထုတ်တိုက်တွန်းတာဖြစ်ပါတယ်2019ခုနှစ်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ5ရက်နေ့အတွင်းမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့လုံခြုံရေးစစ်ဆင်မှုတွေမှာစစ်ရာဇဝတ်မှုတွေအင်အားအလွန်အကျွံတုံးကဲမှုနဲ့ကြီးမားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းရခိုင်ရေးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ကောက်ချက်ကိုလည်းကြီးညာချက်မှာကိုးကားဖော်ပြထားပါတယ်
အာဖဂန်နစ္စတန်နဲ့ဇာအနီးအကြမ်းဖက်မှုတပ်ဖြည့်ရေးစစ်ဆင်ရေးဆင်နွှဲခြင်းကာလအတွင်းပါကစ္စတန်စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်နေတဲ့လူမှုလှုပ်ရှားမှုအဖွဲ့ခေါင်းဆောင်ကိုပါကစ္စတန်အနာဘိုင်းတွေကဖမ်းဆီးထိသိမ်းလိုက်ပါတယ်ပါစတန်တဟာဖူးစ်မူဗ်မန့် PTM အဖွဲ့ခေါင်းဆောင်မန်ဇူပါစတီနဲ့တခြား6ဦးတို့ကိုပါရှာဝါမြို့မှာညဘက်ဝင်ရောက်ဖမ်းဆီးလိုက်ခြင်းဖြစ်ကြောင်းရဲတပ်ဖွဲ့ကတင်းလာနေမှာအတည်ပြုပြောဆိုလိုက်ပါတယ်ခင်ဗျာ
အေဂျန်ပင်လယ်တွင်းကကျွန်း16ခုပေါ်မှာစီးရဲတက်ဆင်မှုဖျက်သိမ်းဖို့တူရကီနိုင်ငံရဲ့တောင်းဆိုချက်တွေကိုဂရိနိုင်ငံကပယ်ချလိုက်ပါတယ်တူရကီနိုင်ငံကတော့သူတို့ရဲ့ရပိုင်ခွင့်ဝင်ကိုကာကွယ်နေချင်တာဖြစ်တယ်လို့ဆိုပြီးစစ်ဆက်ဆွေးနွေးဖို့ကိုလည်းဆက်လက်ဆုတ်ခိုင်ထားစေပါလို့ပြောပါတယ်။ဒါပေမဲ့သုံးသက်သူတွေကတော့တူရကီဘက်ကတန်တမာရေးမှပိုပြီးခက်ထန်လာတာဟာဆိုရင်တူရကီအစိုးရကိုအထူးချံဖြစ်စေနိုင်ပြီးဒေတာရင်းတင်းမာမှုတွေအရှိန်မြင့်လာနိုင်တယ်လို့သုံးသက်သူတွေကသတိပေးနေကြပါတယ်ရှင
်။
တဲ့င်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်တိန်ကီထိုက်တို့ကပြောပြသွားတာပါ။အင်္ဂါနေ့နေ့နဲ့ခင်ဗျူမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။စောစောကတဲ့င်းထဲမှာကြားခဲ့ရတယ်လို့တရုတ်နိုင်ငံကကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တနင်္လာနေ့အထိလူပေါင်း80ကျော်သေဆုံးပြီးတော့ကူးစက်ခံရသူကလည်းတရုတ်အပါအဝင်ကမ္ဘာတလွားမှာလူပေါင်း2800လောက်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတိုးလာချိန်မှာပဲကျန်းမာရေးလုပ်သားတွေကူးစက်မခံရအောင်အကာအကွယ်ပေးကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းထားပါတယ်။အဆိုရဆုံးဖြစ်နေတဲ့ဝူဟန်မြို့မှာလည်းလူနာတွေအတွက်ဆေးရုံတင်တစ်ခုကိုအ мян ဆုံးပြည်စီအောင်ဆောင်လုပ်နေပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုနောက်ဆုံးအခြေအနေတွေကို AFP Reuters CCTV သတင်းတွေကိုအခြေခံပြီးမတ်တင်ကီထိုက်ကတင်ပြမှာပါရှင်
။တရုတ်နိုင်ငံအလဲပိုင်းဟူဘေးပြည်နယ်မြို့တော်ဝူဟန်မှာအများဆုံးဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူကတနင်္လာနေ့မှာ80ကျော်အထိရောက်ရှိခဲ့တယ်လို့တနင်္လာနေ့တနေ့တည်းမှာတင်ဗိုင်းရပ်စ်ကူးစက်ခံရသူအသစ်969ယောက်အတည်ပြုခဲ့တာပါ။နောက်ထပ်ဗိုင်းရပ်စ်ကူးစက်မှုတန်တရာရှိထားသူကလည်း24နာရီအတွင်းမှာပဲနှစ်ဆနီးပါးတိုးလာပြီးလူပေါင်း6000နီးပါးရှိနေပါတယ်။ကျန်းမာရေးလုံသားတွေကူးစက်မခံရရေးကာကွယ်ပေးဖို့အရေးကြီးလာပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ် WHO ရဲ့ကူးစက်ရောဂါဗိုလ်သစ်ဌာနအကြီးအကဲဒေါက်တာမာရီယာဘန်ကာကော့ပ်ကအခုလိုပြောပါတယ
် and it's really critical that hospitals make sure that the infection prevention
ဆေးရုံတွေအနေနဲ့ကူးစက်မှုကာကွယ်ထိန်းချုပ်ရေးကိုအသေးစားလုပ်ဖို့တိုက်ပြီးအရေးကြီးပါတယ်ကူးစက်မှုကာကွယ်ထိန်းချုပ်ရေးစံတတ်မှတ်ချက်တွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်ကြရပါမယ်ကျန်းမာရေးလုပ်သားတွေကိုအကာအကွယ်ပေးရေးကလည်းတိုက်ပြီးအရေးကြီးပါတယ
်ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံဝူဟန်မြို့ကဆေးရုံစည်းကမ်းတွေမှာလူနာတွေပြည့်ရှံနေတာကြောင့်အစိုးရကစစ်တပ်ဆရာဝန်တွေအပါအဝင်ကျန်းမာရေးဝန်ထမ်းရာနဲ့ချီပြီးထပ်မံဆေးလွှတ်အပ်ဖြစ်ထားပါတယ်။ဆေးရုံနှစ်ခုအစ်စ်ထပ်မံဆောက်လုပ်နေစေဖြစ်ပါတယ်။လူဆယ်သန်းကျော်နေထိုင်နေတဲ့ဝူဟန်မြို့ကိုပိတ်ပစ်ဖို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရတာလို့လဲမြို့တော်ဝန်ဇောင်ရှန်ဝမ်ကတရုတ် CCTV ရုပ်သံကိုတင်းလာနေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကနဦးကူးစက်ပြန့်နှံ့မှုကိုအချိန်နဲ့တပြေးညီသတင်းထုတ်ပြန်ဖို့နောက်ချခဲ့ရတာကိုလည်းမြို့တော်ဝန်ဇောင်ကဝန်ခံပြောပါတယ်တရုတ်ဗဟိုအစိုးရရဲ့ခွင့်ပြုချက်မရဘဲသူ့အနေနဲ့သတင်းထုတ်လို့မရဘူးလို့ပြောဆိုခဲ့တာပ
ါ那么前面这个披露的不及时这一点大家要理解因为它是传染
အချိန်နဲ့တပြေးညီသတင်းမထုတ်ခဲ့ရတဲ့အကြောင်းကိုအများပြည်သူသိရှိသင့်ပါတယ်အကြောင်းကတော့ကူးစက်ရောဂါကာကွယ်ရေးဥပဒေအရပြဋ္ဌာန်းထားတဲ့ကူးစက်ရောဂါဖြစ်နေတာကြောင့်ပါဥပဒေနဲ့အညီသတင်းအချက်အလက်ကိုထုတ်ပြန်ရတာပါဒေသဆိုင်ရာအစိုးရတာဝန်ရှိသူဖြစ်တဲ့ကျွန်တော်အနေနဲ့ခွင့်ပြုချက်ရပြီးမှသာသတင်းအချက်အလက်ကိုထုတ်ပြန်နိုင်တာပါအများစုကဒီအချက်ကိုမသိကြပါဘူ
းရုတ်တရက်ဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဖြစ်လာတဲ့အခါမှာလုံလောက်အောင်ဆောင်ရွက်မှုမရှိခဲ့ဘူးဆိုတာနဲ့အခက်အခဲပြဿနာတွေကိုကင်တွယ်ဖြေရှင်းနိုင်ဖို့အရေးအသွေးမြင့်တင်ဖို့လိုတယ်လို့ယူဆတဲ့အကြောင်းလဲ 武汉မြို့တော်ဝင်က CCTV နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်။武汉မြို့မှာတော့မြို့ရင်းပြည့်စွက်တဲ့ကားတွေရထားတွေကအစမြို့ပြင်ခီးစဉ်တွေအလုံးကိုပြီးခဲ့တဲ့ဂျာတာပရိနေကဆက်လို့ပိတ်ခဲ့ပြီးနောက်ထပ်ကြီးညာချက်မရခင်အထိပိတ်မှာဖြစ်ပါတယ်။မြူရင်းကအများပြည်သူတုံတဲယူပို့ဆောင်ရေးလိုင်းတွေအလုံးကိုပိတ်ပြီးကိုပိုင်ရင်တွေလည်းမတုံးဖို့တားမြစ်ပြီးနောက်တနေ့မှပဲဆေးရုံသွားဖို့တနည်းအားရသွားဖို့လိုအပ်ချိန်သုံးနိုင်ရေးအထူးဘတ်စကားပေါင်း300ကျော်နဲ့အငှားရင်6000ကိုစီစဉ်ပေးချပါတယ်။ဝူဟန်မြူရင်းမှာပိတ်မိနေတဲ့နိုင်ငံသားတွေကိုပြန်ခေါ်မယ်ဆိုပြီးအမေရိကန်ပါဝင်နိုင်ငံတချို့ကပြင်ဆင်နေကြပေမဲ့လည်းတနင်္လာနေ့အထိပြန်လည်ခေါ်ယူတာမျိုးမရှိသေးပါဘူး။ဝူဟန်မြို့တွင်းမှာမြန်မာနိုင်ငံသားတွေလည်းရှိနေပြီးတရုတ်နိုင်ငံဆိုင်ရာမြန်မာတန်ယုံကတော့မြန်မာနိုင်ငံသားတွေအနေနဲ့ကျန်းမာရေးဆိုင်ရာသတိပေးချက်တွေကိုအပြည့်အဝလိုက်နာကြဖို့တိုက်တွန်းထားပါတယ်။အခုချိန်ထိတော့ဝူဟန်ကမြန်မာနိုင်ငံသားတွေကိုပြန်လည်ခေါ်ယူတာမျိုးမရှိသေးပါဘူး။ဝူဟန်မြို့ကတာယန်တိရိစ္ဆာန်အရှင်တွေရောက်နေစည်းကတိရိစ္ဆာန်တွေကနေလူတွေကိုဒီဗိုင်းရပ်စ်ကူးစက်တာလို့ယုံကြည်ထားကြပြီးတရုတ်နိုင်ငံတွင်မှာအရေးပေါ်အခြေအနေကာလအတွင်းတာယန်တိရိစ္ဆာန်ရောင်းချမှုအလုံးကိုပိတ်ပင်ကြောင်းတရုတ်အစိုးရကတနင်္ဂနွေနေ့မှာကြေညာပါတယ်။နောက်ထပ်လာဒူယောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်တာယန်တိရိစ္ဆာန်ရောင်းချမှုကိုအပိသက်ပိတ်ပင်ဖို့လဲတာယန်တိရိစ္ဆာန်ထိမ့်သိမ်းရေလှုပ်ရှားသူတွေကတောင်းဆိုကြပါတယ်။တရုတ်နိုင်ငံကစတဲ့ကိုရိုနာဗိုင်းရပ်စ်တစ်ကတခြားကမ္ဘာနိုင်ငံတဒါဇင်လောက်ကိုပြန့်နှံ့ကူးစက်မှုဖြစ်ပြီးနောက်မှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲလဲတရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့မြို့တော်ဘေကျင်းကိုထွက်ခွာသွားပါပြီ။ဒါ့ပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတော့ကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေအဖြစ် WHO ကကြေညာမထားပါဘူးရှင်။
တရုတ်နိုင်ငံသားတွေအများပြားဝင်ထွက်သွားလာနေတဲ့ထိုင်းမြန်မာနယ်စပ်မှာတော့ကိုရိုနာဗိုင်းရပ်စ်ပြန့်မပွားအောင်ကာကွယ်ဆိုင်ရာစစ်ဆေးမှုတွေကိုထိထိရောက်ရောက်လှုပ်ဆောင်နေတယ်လို့ဒေတာတာဝန်ရှိသူတွေကပြောပါတယ်။မြောက်ပရိခရိုင်တဲကနယ်စပ်လောင်းကစားဝိုင်းနေရှိနေတဲ့ရွှေကုတ်ကူဒေတာမှာတော့ရောဂါကာကွယ်ဆိုင်ရာစစ်ဆေးမှုတွေလုပ်နိုင်အောင်တင်နန်းတွေပေးဖို့လုပ်နေတယ်လို့ဆိုပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ၈ယောက်မြောက်ရှိသွားပြီဆိုတာထိုင်းအစိုးရကအတည်ပြုခဲ့ပြီးတရုတ်နိုင်ငံသားများအများပြားသွားလာနေတဲ့နယ်စပ်တွေမှာ Thermoscan Infrared Camera တွေကိုသုံးပြီးအပူရှိန်ရှိမရှိနဲ့ကိုရိုနာဗိုင်းရပ်စ်ပိုးရောဂါရှိသူတွေပါလာမှာကိုစိုးရိမ်လာကြစစ်ဆေးမှုတွေလုပ်နေတာပါတရုတ်နိုင်ငံသားများတရားဝင်ကောတရားမဝင်ပါဝင်ထွက်နေတဲ့ကရင်ပြည်နယ်မြဝတီခရိုင်ဘက်မှာတော့တရုတ်နှစ်တစ်ကူအပြီးဝင်လာမဲ့ကမ္ဘာလက်ခီးသွားများအတွက်ကျမ်းမာရေးစစ်ဆေးမှုတွေကိုပုံမစစ်ဆေးပြီးလုပ်ဆောင်နေတဲ့အကြောင်းမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
။အခုကကျွန်တော်တို့ကလူတိုင်းကိုလေအဝင်လူတိုင်းကိုတော့တెంပရေချာတိုင်းတာပေါ့မှာ။ဒီကတော့တెంပရေချာရှိတဲ့လူဆိုရင်တော့စောင့်ကြည့်တဲ့အားလုံးနဲ့လုပ်တာပေါ့ခင်ဗျာ။ဒီဘက်တိုင်းလိုပဲကျွန်တော်တို့အလန့်လုပ်ထားပါခင်ဗျာ။လူတိုင်းကိုဆက်လိုက်တာပေါ့မှာအခုကတော့ပိုးသွားတော့အရင်ကတည်းကဟိုဆက်ဆက်ရှင်းမှဆက်တာပေါ့မှာ။ဒီကတော့လူတိုင်းကိုတెంပရေချာတိုင်းတာပေါ့။တိုင်းတဲ့အခါမှာတော့ဟိုကိုခနာကြီးမရှိအောင်တိုင်းနေနေတဲ့သူတို့အဲ့ဆက်တိုင်းတော့ခဏဟုတ်နှစ်ခုပြီးရင်တော့လာနိုင်တာပေါ့အဲ့ဒါကိုမျှော်မှန်းမကျွန်တော်လုပ်တာပေါ့မှာအဓိကတော့နှစ်ခုပြီးသွားတဲ့အတွက
်ဟုတ်ကဲ့
ရှိတာနိုင်တဲ့အတွက်ဒီဟာကို
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ရွှေကုတ်ကိုဆိုတဲ့နေရာဟာမြဝတီကနေတဆင့်တရားဝင်လာနေကြတဲ့တရုတ်နိုင်ငံသားတွေရှိသလိုတောင်ရင်မြစ်ပေါ်မှာရှိနေတဲ့မြစ်စိတ်တွေကနေလေတွေနဲ့ကူးနေကြတဲ့တရုတ်နိုင်ငံသားတွေလည်းအများအပြားရှိနေတာပါအဲ့ဒီနေရာတွေဟာကရင်နယ်ခြားဆောင်တက်ထိမ့်ထုတ်တဲ့နယ်မြေဖြစ်ပြီးကာစီနိုလောင်းကစားရုံတွေနဲ့စီကားနေပါတယ်။ရွှေကုတ်ကိုရဲ့နည်းနည်းချင်းဆိုင်ထိုင်းတက်ချမ်းမှာတော့ထိုင်းအစိုးရကဇန်နဝါရီလ29ရက်နေ့ကနေစတင်ပြီး infrared ကင်မရာတွေကိုသုံးပြီးနယ်စပ်မြစ်ကိုကူးနေတဲ့သူတွေကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမှုတွေလုပ်နေပါတယ်။မြန်မာနိုင်ငံကရင်ပြည်နယ်တဲကရွှေကုတ်ကိုဘက်မှာတော့ကျန်းမာရေးစစ်ဆေးဖို့အတွက်ပြင်ဆင်မှုတွေလုပ်နေတယ်လို့ပဲဦးတည်ဆောင်ကပြောပြပါတယ်။
ရွှေကုတ်ကတော့ဒီလိုမှာရွှေကုတ်ကတော့ဘာလို့မလဲဆိုတော့ကျန်းမာရေးကနေသွားပြီး training ပေးမယ်မှာ
ဟုတ်
တယ်နေပြီးတော့နေ့တိုင်းတော့သူကဂျမားကြီးကဒီရှင်းရအောင်လို့မသွားနိုင်ဘူးပေါ့ဒီသားမှရှိရအောင်ဟုတ
်တယ်
ဒီသားမှရှိတဲ့သူတိုင်းချင်းထွေနေပြင်ပေးပြီးတော့ဟိုသူတို့လည်းအလုံးကိုဆက်ပါပါခင်ဗျာသူကပြတော့ဟိုကျွန်တော်ဒီဘက်နဲ့တော့မတူဘူးပေါ့သူကတော့ဒီ temperature ရှင်းအဝင်မခံဘူးပေါ့မှာသိနေတယ်သူကခိုင်ပါခင်ဗျာဟုတ်
ဟုတ်
ဘူးခံအောင်အကုန်လုံးတော့ပိတ်ထားပြီးမှာပိတ်ထားပြီးတော့သူတို့ပူလာမယ်ဆိုရင်လည်းသူတို့ဖိဆောင်တိုင်းပါပေါ့ဟုတ်နေရာတော့မထိုင်ပြီးတော့လုပ်ဖို့တော့ပြင်နေတယ်သူတို့လည်းလုပ်နေတယ်ဟုတ်
အဲ့တော့ဒီကနေထရင်ရင်းမှာကျွန်တော်တို့ကတော့ကြာမှာရပ်သွားချင်တယ်။ထိုင်းမြန်မာလာအိုနေဆက်ချင်းထိစပ်နေတဲ့ရွှေတရီကန်ဒေတာဘက်မှာတော့ထိုင်းနဲ့မြန်မာနိုင်ငံဘက်ကလာတဲ့ကမ္ဘာလက်ခီးသွားတွေမလာနိုင်ဘူးအတွက်လာအိုနိုင်ငံဘက်ကနေဆက်ကိုဒီကနေ့ပဲပိတ်ပင်လိုက်ပါတယ်။လာအိုနိုင်ငံကအကြောင်းပြချက်ကတော့တရုတ်နိုင်ငံဝူဟန်မြို့ကကိုရိုနာဗိုင်းရပ်စ်အခြေအနေဆိုးဝါးနေတာကြော တရုတ်နိုင်ငံပြည်ရင်ဒုတိယအများဆုံးကူးစက်ခံရတဲ့နိုင်ငံဖြစ်နေတာကြောင့်နေဆက်မျိုးကမဲဆောက်လေစိတ်နဲ့ချစ်ကြည်ရတာနေဆက်လေဂိတ်တွေမှာလဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေပါလာမာကိုစိုးရိမ်ပြီးစစ်ဆေးမှုတွေကိုအလေးထားပြီးလှုပ်ဆောင်နေပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စီးရီးတင်းမာနေစေရခိုင်ပြည်နယ်မှာစစ်ဘေးရှောင်ဥယျာဉ်တသိန်းခွဲကျော်ရှိနေပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး REC ကသတင်းထုတ်ပြန်ပါတယ်။တိုက်ပွဲဧရိယာကျယ်ပြန့်လာနေတယ်လို့စစ်ရှောင်အရေးအတွက်ပါတိုးပွားလာနေတယ်လို့လည်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းစစ်ရေးတင်းမာမှုကြောင့်မနစ်ကစစ်ရှောင်ဥယျာဉ်သသိန်းလောက်ရှိရာကနေဒီနှစ်သက်မှာစစ်ရှောင်ဥယျာဉ်ထပ်မံတိုးပွားလာကြောင်းရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး REC ကဥက္ကဋ္ဌဦးရွှေဘော်စိန်ကခုလိုပြောပါတယ်
ခုလက်ရှိကျွန်တော်တို့ district လောက်ဆိုလို့ရှိရင်တိုင်းကျော်ပြီဆိုတော့နောက်ကွာ area ကလည်းပို့ပြီးတော့ဒီအန်နိုမြေပုံတို့ဖက်ကိုလည်းကျွန်တော်တို့ဒီဒုက္ခတွေကတိုးလာတဲ့အခါကျတော့ဒီတိတိခါရဲ့အခြေဆက်မှုအခြေအနေပေါ်မှာမြင်ပြီးတော့ဒီတက်ခင်ရဲ့ဒီစွန့်ရင်မှုတွေကများရင်များလာတယ်လို့ဒုက္ခတွေဥယျာဉ်ကတိုးလာနေတဲ့အနေထားမှာရှိတယ်ရှင်
ရခိုင်ပြည်နယ်တွင်ပုံနှချုံမြို့နယ်ကြောက်တော်မြောက်ဦးမင်းပြားမြေပုံအန်းရသိတောင်မောင်သောစစ်သွေးနဲ့ပေါက်တော်မြို့နယ်စတဲ့မြို့နယ်10ခုမှာစစ်ဘေးကြောင့်ဥယျာဉ်တသိန်း6614ဦးခိုလုံလျက်ရှိကြောင်းဇန်နဝါရီလ25ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီစစ်ဆောင်တွေရဲ့နေထိုင်စားသောက်ရေးအခြေအနေကိုတော့ဥရွှေဘော်စိန်ကအခုလိုဆက်ပြောပါတယ်
။လက်ရှိစစ်ဆောင်စားသောက်နေထိုင်ရဲ့အခြေအနေက3မျိုးပုံစံမျိုးနဲ့ကျွန်တော်တို့တွေ့ရတယ်။ပထမ3မျိုးတော့အစိုးရကတရားဝင်အတိအမဲ့ပြုထားတဲ့စစ်ဘေးကြောင့်စခန်းဆိုပြီးတော့ရှိနေတယ်။အဲ့ဒီနေရာတွေမှာကျတော့သူတို့ကဒီလာပြီးတော့ ICRC တို့ WS တို့ကဒီတလကိုလူတယောက်ကိုဆိုင်ဘလောက်နှုန်းဆိုတာကိုထောက်ပံ့ပေးတာရှိတယ်။တချို့ကကြတော့အရေးအတွက်အချင်းရှိတယ်။အဲဒါပေမဲ့သူတို့ကိုကြတော့ဒီအစိုးရကအသိမမပြုဘူး။နောက်ပြီးတော့သူတို့ဟာသူတို့လူရဲ့နေနေအလိုက်တင့်တော်တဲ့နေရာတွေမှာသူတို့ကိုလုံနေကြတယ်။ဒီနိုင်ငံတကာအခွင့်အရေးလည်းအဲ့ဒီနေရာကိုမရောက်ဘူး။နောက်တချို့ကဘာမှ interview တစ်ဆယ်စုရှိတယ်၊20လောက်ရှိတယ်။သူတို့ကသူတို့တင်တော်တဲ့နေရာမှာစူးစူးရောနေထိုင်ကြတယ်။ဆရာနေတဲ့ကြောင့်ခုံလုံးပြီးနေကြတယ်။အဲ့တော့အားလုံးတပြေးညီတော့အထောက်ပံ့နေကြမရကြဘူး
။ရခိုင်ပြည်နယ်အနောက်ပိုင်းတိုင်းစစ်သနာကျုပ်တည်ရှိရာအမျိုးနယ်တွဲမှာလည်းလုံခြုံရေးကင်းမဲ့လာတဲ့အခြေအနေရှိလာပါတယ်။ဒီလ9ရက်နေ့မှာရခိုင်ပြည်နယ်အမျိုးနယ်မဲလမောင်းကျေးရွာနီးမှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့လို့ရွာသား400ကျော်ဟာအမျိုးမှာဆစ်ဆောင်နေရစဲလို့အနီးနက်ရွာဖြစ်တဲ့ကစူးကန်းကျေးရွာအုပ်ချုပ်ရေးမှူးဥခင်တောင်းကပြောပါတယ်။
ကျွန်တော်တို့ကကြူတိုင်းအုပ်စုဘက်ကတော့ဒီအုံးတယ်ချောင်းဆိုတဲ့ရွာကဒီကကြူတိုင်းမှာပေါ့ဆီမျိုးတားချင်းနေကြည့်တဲ့နေရာမှာရောက်နေတယ်ပြီးတော့ဒီအန်ဆစ်ဘေးချောင်းစခန်းမှာ400လောက်ရှိတယ်လို့တော့ပြောရခင်ဗျ။အဲဒီတော့တော့နေရာမပြောင်းနိုင်သေးဘူးမဲလမောင်အုပ်စုတော့ဖြစ်လိမ့်မယ်
။ဒါအပြင်မဲလမောင်ကျေးရွာအုပ်စုကရွာသားတရာကျော်ဟာမကွေးတိုင်းဒေသကြီးမင်းတုံးငဖဲနဲ့တရက်စတဲ့မြို့နယ်ဘက်မှာတင်းချောင်းနေရတာလည်းရှိပါတယ်။ရခိုင်ပြည်နယ်အတွင်းတနှစ်ကျော်စီကြံမြင့်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်အရေးအတွက်ကလည်းမြင့်မားလာနေတာပါဒီလိုတိုက်ပွဲတွေကြာရှည်လာမယ်ဆိုရင်ဒေသခံတွေအတွက်ထိခိုက်မှုရှိလာမယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC ရဲ့ဥက္ကဋ္ဌဦးရွှေဘော်စိန်ကပြောပါတယ
်ဒီမြင့်မားမှုတွေမရဘဲဒီလိုပုံစံမျိုးတွေဖြစ်ဆက်သွားနေတယ်ဆိုလို့ရှိတော့ဒီပြည်သူလူထုတွေရဲ့အမတ်ခံမှုဒေသခံတွေရဲ့တုံ့ချုံမှုတွေကလုံးဝမရှိဘူးအမျိုးပေါ်မှာလည်းပို့ပြီးတော့ဒီလုံခြုံမှုမရှိဘူးလို့ဖြစ်နေတဲ့အတွက်ဘယ်လိုပုံစံမျိုးနဲ့ဆက်သွားကြမယ်ဆိုတာဟာဒီဒေတာခံတွေကတော်တော်ကိုစဉ်းစားကြရဖြစ်နေတယ်လို့။နှစ်ဖက်လက်နက်ကအဖွဲ့အစည်းရဒီအားပြည့်မှုတွေကပုံများလာပြီဆိုလို့ရှိရင်ဒီချက်ပို့ပြီးဆိုးရနိုင်တဲ့အနေထားကိုဖြစ်လာနေတယ်။အဲဒီလိုအခြေအနေမျိုးမှာပြည်ပြည်လုံးမဲအကုန်လုံးကဒီရဲဆိုင်လူနေပါဖြစ်လာတဲ့အခါကျတော့ကျမရောစီးပွားရောပြဿနာတွေကတက်လာတယ်
ရခိုင်ပြည်နယ်တွင်အေအေဖွဲ့အသိရှိမှုကိုတပ်မတော်ကလက်မခံသလိုအေအေရခိုင်နယ်တိုင်းကင်ဖွဲ့ကလည်းရခိုင်ပြည်နယ်တွင်အခြေချရေးကိုအတိအကျရမှန်းချက်ဖြစ်နေတာကြောင့်မတူကွဲပြားတဲ့သဘောထားတွေရှိနေလို့ပဋိပက္ခအင်းငင်းဖို့ခက်ခဲတဲ့အခြေအနေမှာရှိနေတာပါ။လာမယ့်ဖေဖော်ဝါရီလနဲ့နောက်ပိုင်းမှာမြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့အေအေပါဝင် NCA ပြည်ရလက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားဖို့ရာရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ လက်ရှိမှာတော့ရခိုင်ပြည်နယ်အတွင်းနှစ်ဖက်တိုက်ပွဲဖြစ်ပွားမှုရော့ပွားလာတဲ့အချိန်ဒီမှာရှိနေပြီမဲ့မြန်မာစစ်သားဘက်ကဒေသတွင်းလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေကတော့ရှိနေသေးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
BOE မြန်မာပိုင်းသတင်းတောက်နိုင်ကွန်အိမ်မှာရှင်မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ခီးသွားလာမှုတွေပေါ်တက်ရောက်မှုတွေအကြောင်းတင်ပြထားတဲ့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်ရှင်အခုတော့
ကမ္ဘာသတင်းဒီမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအားပေါ်မပြတ်မက်ခင်ထူထွေးနဲ့ကိုသားညိုဦးတို့ကကောက်နှုတ် ပြခဲ့တဲ့သတင်းဘက်ကအိုက်စီဂျင်နိုင်ငံကတရားရုံးမှာမြန်မာအပေါ်ကြားဖြတ်အရေးပေါ်စီမံချက်အမိတချို့ချမှတ်ခဲ့တာကိုကိုးကားပြီးတီဆောင်းပါးကိုရေးထားတာပါမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုမြောက်နိုင်ပွဲရှိတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်ဒါကိုဟန်တာတဲ့အနေနဲ့ကြားဖြတ်အရေးပေါ်စီမံချက်အမိတချို့ချမှတ်ပေးဖို့အာဖရိကနိုင်ငံငယ်တစ်ခု တာလူမျိုးတုံးအောင်ရည်ရွယ်လှုပ်ဆောင်တာဒီလိုဖြစ်အောင်အများပြည်သူကြားတိုက်ရိုက်ဒါမှမဟုတ်သွယ်ဝိုက်တဲ့နီးနဲ့သွေးထိုးလှုံ့ဆော်တာစားတဲ့ဒီ brain စာတန်းအပိုက်၃ပါးပြစ်မှုတွေကိုကျူးလွန်တဲ့လောက်ရက်တွေမဖြစ်ပွားရအောင်ဟတ်တရမှာဖြစ်တဲ့အကြောင်းနဲ့ဒီအတိတ်ပဲဖွင့်ဆိုချက်အောက်မှာမြန်မာနိုင်ငံကရင်ဂျာတွေဟာအကာအကွယ်ပေးဖို့လိုအပ်တဲ့အုပ်စုတစုအဖြစ်အကျုံးဝင်တယ်လို့ ICJ တရားရုံးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ Gambia နိုင်ငံအနေနဲ့အခုလို ICJ မှာတရားဥပဒေလမ်းကြောင်းကနေဆောင်ရွက်လာတာကိုကြည့်ရင်ကမ္ဘာဘယ်နေရာဘယ်ဒေသမှာပဲဖြစ်ဖြစ်လူမျိုးတုံးတက်ဖြတ်မှုတွေမဖြစ်ရအောင်ကြိုတင်ကာကွယ်ဖို့အာဖရိကတိုက်အနေနဲ့စိတ်ပိုင်းဖြတ်လှုပ်ဆောင်နေတယ်ဆိုတာကိုဖော်ပြနေတယ်လို့ဆောင်မရှင်ကဆိုပါတယ်။ဒါပေမဲ့ Gambia အနေနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစဉ်ကန်စာတစ်ခုတည်းကိုကိုးကားပြီးမြန်မာကဂျန်နိုဆိုက်ကျူးလွန်တယ်ဒါမှမဟုတ်ကျူးလွန်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တယ်ဆိုတာကိုထင်ထင်ရှားရှားသက်သေပြတင်ပြနိုင်ဖို့ကတော့လွယ်ကူမှာမဟုတ်ဘူးလို့လည်းဆောင်မရှင်ကရေးပါတယ်။ဒီဆောင်ပါကိုရေးသားတဲ့ Fred K. Nkusi ဟာဥပဒေရေးရကျွမ်းကျင်သူဆောင်ပါရှင်တစ်ယောက်ဖြစ်ပါတယ်။အခုဆောင်ပါထဲမှာဖော်ပြပြောဆိုတဲ့ Rohingya ဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့လက်ခံမထားပါဘူးရှင်
။လက်ရှိအနာဂတ်ပါတီနဲ့စစ်တပ်ကြားဖွဲ့စည်းပုံဆိုင်ရာအငြင်းပွားမှုတိုးလာနေတဲ့အကြောင်းမြန်မာ Ruling Party escalates constitutional fraud with military ဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asian Review Online သတင်းမှာဖတ်ရတဲ့နိုင်ငံရေးရာကဏ္ဍဆောင်ပါကိုလည်းပြောပြချင်ပါတယ်။မြန်မာလွတ်တော်အတွင်းစစ်တပ်ကူးစက်ရည်တွက်ကိုရှော့ချဖို့ရည်ရွယ်တဲ့ဥပဒေမူကြမ်းတချို့ကိုအနာရပါတီကဥဆောင်ပြီးတော့လွတ်တော်ထဲမှာဒီတနင်္လာနေ့ကတင်သွင်းခဲ့တာကဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့အငြင်းပွားမှုတွေရှိနေတဲ့ NLD ပါတီနဲ့မြန်မာစစ်တပ်အကြားတင်းမာမှုအခြေအနေကိုပိုပြီးတော့ဆိုးလာစေတဲ့အကြောင်းဆောင်းမရှင်ယူချီနီတာကရေးပါတယ်စစ်တပ်ကအပြင်းထန်ကန့်ကွက်နေပေမဲ့လို့ NLD ပါတီကတော့ဒီနှစ်နိုဝင်ဘာလအထူးထူးရွေးကောက်ပွဲတွေမတိုင်ခင်ဖွဲ့စည်းပုံပြင်ဆင်ရေးကတိကဝတ်ကိုအကောင့်ထဲပေါ်နိုင်ဖို့ကြိုးစားနေတာလို့ဆိုပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီကတနင်္လာနေ့မှာတင်သွင်းလိုက်တဲ့မူကြမ်းနှစ်ခုဟာဆိုရင်လွတ်တော်တွင်တက်မတော်သားကုစုလေရည်တွက်ကိုတဖြည်းဖြည်းချင်းရှော့ချသွားဖို့နဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်တတ်မှတ်ထားတဲ့ပြောင်းလဲချက်တချို့ကိုပြင်ဆင်ဖို့ကာလုံအဖွဲ့ကိုပြင်ဆင်တိုးချဲ့ဖို့ဆိုတာ ਈ ပါပါတယ်တက်မတော်ကုစုလေတွေကတော့ဒီမူကြမ်းအဆိုပြုချက်တွေကိုကန့်ကွက်ထားပြီးတော့လက်ရှိစနစ်တစ်ခုလုံးကိုပြောင်းလဲဖို့ကြိုးစားတဲ့ဘလို့ပြင်ဆင်ပြောင်းလဲမှုမျိုးကိုမှလက်ခံမှာမဟုတ်တဲ့အကြောင်းစစ်ဘက်အကြီးအကဲကသတိပေးပြောကြားထားတယ်လို့ဆောင်းမရှင်ကရေးပါတယ်ဖွဲ့စည်းပုံကိုပြင်ဆင်ဖို့ကတော့လွှတ်တော်ကူစလေ၄ပုံ၃ပုံကျော်ရဲ့ထောက်ခံမဲ့လိုအပ်တာကြောင့်လက်ရှိတက်မတော်ကူစလေတွေကကန့်ကွက်လို့ရှိရင်ပြန်နှံ့ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့အစိုးရနဲ့တက်မတော်ကြားအငြင်းပွားမှုတွေ2018ခုနှစ်ထဲကစလာခဲ့တာမှအခုဒီနောက်ဆုံးအနာရပါတီရဲ့ကြိုးပမ်းချက်ကြောင့်နှစ်ဖက်ဆက်ဆံရေးပိုပြီးတော့ဆိုးဝါးလာနိုင်တဲ့အကြောင်းဆောင်းမရှင်ကထောက်ပြရေးသားထားတာဖြစ်ပါတယ်
။မက်ခင်ဖြူထွေးနဲ့ကိုသားညူတို့တင်ဆက်ခဲ့တာပါ။အခုနားဆင်ခဲ့ရတဲ့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမြန်မာစံတော်ချိန်နနက်၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်နေပြီးလိုင်းဒိုမီတာ20 25 32တို့ကနေလည်းဖမ်းယူနားဆင်နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ရွက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
မူဟန်လီမြောက်ဒီဘက်မြန်မာနိုင်ငံဘက်လာနေပြီဒီလေအကုန်ရက်လိုက်ပြီလေရက်လိုက်ပြီဆိုတော့ပြီးတော့မှအခုလလောဆယ်ကဒီဘက်ကတရားဝင်ကြီးညာတ
ာဒါကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ခီးသွားလာမှုတွေပေါ်တက်ရောက်မှုတွေအကြောင်းတင်ပြထားတဲ့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါမြန်မာတခွင့်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။တက်တက်ရောင်သတင်းလွှာနဲ့နနက်ခင်းအင်္ဂလိပ်စာတင်ကန်းစာအစီအစဉ်ကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။အခုတော့မြန်မာတခွင့်အစီအစဉ်ကိုအရင်ဆုံးတင်ဆက်ချင်ပါတယ်။မြမရိုးရာပစ္စည်းတစ်ခုဖြစ်တဲ့ကြောက်တင်ပုံးနဲ့ကြောက်တန်လုပ်ငန်းပြန်ပြီးဥမော့လာဖို့ရှိသလားဒီတပတ်မြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကနေပြီးတော့တင်ပြမှာပါရှင
်ကြောက်တင်ပုံးနဲ့ကြောက်တန်လို့ပြောလိုက်ရင်တော့သူတို့ရဲ့စင်မြစ်ဖြစ်တဲ့မွန်ပြည်နယ်ချောင်းဆောင်မြို့နယ်ကိုပြည်မြင်ကြမှာပဲဖြစ်ပါတယ်။ကြောက်တင်ပုံးနဲ့ကြောက်တန်းကိုအဓိကထုတ်လုပ်တဲ့နေရာကတော့မွန်ပြည်နယ်ချောင်းဆောင်မြို့နယ်မှာရှိတဲ့မှုတွန်းဆိုတဲ့ရွာကနေထုတ်လုပ်ရောင်းချနေတာပါ။ကြောက်တင်ပုံးနဲ့ကြောက်တန်းကိုတော့1945ခုနှစ်လောက်ကစတင်တည်ထွင်ထုတ်လုပ်ခဲ့တာဖြစ်ပြီးတဖြည်းဖြည်းနဲ့တရွာလုံးကပြုလုပ်ရောင်းချလာတာကြောင့်မွန်ပြည်နယ်ရဲ့လက်မှုပညာရပ်အဖြစ်ကျော်ကြားနေတာဖြစ်ပါတယ်။အရင်တုန်းကတော့ကြောက်တင်ပုံးနဲ့ကြောက်တန်းကိုစာပေတင်ကြတဲ့အခါမှာအသုံးပြုခဲ့ကြပေမဲ့ခုချိန်မှာတော့စာအုပ်တွေအစားထုတ်လာတဲ့အတွက်အသုံးပြုမှုမရှိတော့ပါဘူး။ဒါကြောင့်ကြောက်တင်ပုံးနဲ့ကြောက်တန်လုပ်ငန်းဟာလွန်ခဲ့တဲ့ဆယ်စုနှစ်ကျော်လောက်ခရဲကပျောက်ကွယ်လို့မိဘအခြေအနေနဲ့ရင်ဆိုင်ခဲ့ရပြီးဒီရင်တုန်းကရွာလုံးကျွတ်လွတ်ကန်ခဲ့ကြတဲ့မြို့ရွာမှာဆိုရင်လေကြောက်တင်ပုံးကြောက်တန်ပြုလုပ်တဲ့အိမ်တွေဟာအခုချိန်မှာတော့လက်ချိုးရည်လိုရတဲ့အနေအထားတိနေပါသွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ချောင်းဆောင်မြို့နဲ့မော်လမြိုင်မြို့ကိုမြကူတရာထိုးပြီးတဲ့အချိန်မှာတော့ကြောက်တင်ပုံးနဲ့ကြောက်တန်လုပ်ငန်းဟာအနည်းငယ်ပြန်လည်ဥမော်လာပြီးလက်ဆောင်ပေးဖို့အမှတ်တရပစ္စည်းအဖြစ်ပေးဖို့နဲ့စားတောက်ဆိုင်တွေဟိုတယ်တွေမှာရိုးရာပစ္စည်းအဖြစ်အသုံးပြုဖို့ဝယ်ယူနေကြတာကြောင့်ကြောက်တင်ပုံးနဲ့ကြောက်တန်လုပ်ငန်းကတော့မတိမ်ကောသေးပါဘူး။စာရေးဆရာတယောက်ဖြစ်တဲ့နိုင်တင်ပေါင်ညွန့်ကတော့သူတို့ခေတ်တုန်းကကြောက်တင်ပုံးနဲ့စာတင်ခဲ့ရတဲ့အကြောင်းနဲ့ကြောက်တင်ပုံးမှာဘလို့အားသာချက်တွေရှိတယ်လဲဆိုတာကိုတော့အခုလိုပြန်ပြောင်းပြောပြပါမယ်။
အဲ့တော့ကျွန်တော်ခေတုံကတော့ဗာတွေ့ရလဲဆိုတော့တူငယ်တန်းလေးတူငယ်တန်းကြီးရှိတယ်။အဲ့ဒီတူငယ်တန်းလေးတူငယ်တန်းကြီးကိုကျွန်တော်ကြောက်တင်ပုံနဲ့စားခဲ့ရတယ်။ကြောက်တင်ပုံနဲ့စားတယ်၊ကြောက်တန်းနဲ့စားတယ်။စားရတာခါရီခါဝေးရစားဆရာသမားကနေပြီးတော့ကြောက်တင်ပုံမှာရေးခိုင်းတယ်။လက်ရေးတွေကတော့အဲ့လိုတန်းနဲ့မသွားဘူးအပေါ်ရောက်လိုက်အောက်ရောက်လိုက်ဆိုတော့သူကဆရာသမားကဗာလုပ်ပြီးလဲဆိုမြင်းညုံတားပြီးတော့အဲ့မှာခါရီခါဝေးလေးစားရေးခိုင်းတယ်။အဲတူငယ်တန်းကြီးရောက်တဲ့ကအပေါင်းတို့အမြောက်စားတွေလည်းကြောက်သိမှုမှမလောက်ခရရတယ်။အဲ့တော့ကြောက်သိမှုမှမရေးတဲ့ခါကျတော့သူကဘာသွားဖြစ်တဲ့ခါကျဖြက်ရလွယ်။အဲ့တုန်းကတော့ကြောက်သိမှုဘလို့ဖြက်လဲဆိုတော့လက်နဲ့ပဲဖြက်တယ်။အဲ့တုန်းကလွယ်ရေးခဲ့ဆိုတော့လွယ်ရင်းနဲ့ဖြက်တာ။ထိပ်ပြန်လာလို့ရှိရင်မဲတူးနေတာ။ဒါပေမဲ့တခုကောင်းတာကြောက်သိမှုမှမရေးရတာစာအုပ်လို့မဟုတ်ဘူး။တော်တော်ကောင်းတယ်ရေးလို့ကောင်းတယ်။နောက်ဆုံးပကြီးဝါနာပါတဲ့လူကသူကဒီပေါ်ရမမှာကြောက်တင်မှုပေါ်မှာ ပကြီးလေးတွေအကြအကုန်လုံးဆွဲလို့ရတယ်မကြိုက်ရင်ချက်ချင်းပြလို့ရလက်ကလေးနဲ့တက်လိုက်ပြီးတော့ဥမာကောက်ချောင်းလေးတစ်ခုပေါ့မကြိုက်ရင်မကြိုက်တဲ့ပုံလေးကိုပြန်ပြန်ရေးပြလို့ရတယ
်မူမူရွာကကြောက်တင်ပုံလုပ်ငန်းကိုလုပ်ကန်နေတဲ့ဥပန်းများကတော့အဲ့လိုကြောက်တင်ပုံကြောက်တန်လုပ်ငန်းအနည်းငယ်ပြန်လဲဥမော်လာပေမဲ့ကုန်ကျန်းဖြစ်တဲ့တင်ပုံကြောက်ထွက်ရှိမှုကတော့နည်းလာသလိုအဲ့ဒီလုပ်ငန်းကိုလုပ်မဲ့လူငယ်တွေကလည်းရှားပါလာတယ်လို့အခုလိုပြောပါတယ
်ဟိုတော့ကတရွာလုံးလောက်နေတယ်အကောက်ကတိတ်မတုံးလို့နည်းနည်းနေသွားပြီလေနောက်ပြီးတော့ကြောက်တင်ပုံတွေ့ကြောက်မထွက်ရင်လောက်တယ်လို့တိတ်မရှိပေါ့မမရှိဘူးတုံးလည်းတွေ့မရှိတယ်ဟိုတော့ကအများကြီးအကောက်ကကြောက်ကတိတ်မထွက်ဘူးအကောက်ကျွန်တော်လောက်ထားကထုံးကြောက်ပဲအဲ့ဒီပထမမာတယ်လောက်တော့ခက်တယ်တွေ့နေသူ့လိုမရလဲများနေပြီညချီကြတာလောက်လည်းမနိုင်အဲ့ဒီလိုပေါ့အာကောင်းမှာပဲအာကြောက်ကမထွက်နေလောက်လည်းမရှိတော့ဘူးလောက်တယ်လူလည်း3လအိမ်5အိမ်6အိမ်ပဲတလောက်ပဲရှိတယ်လူငယ်သူ့တို့မလောက်ဘူးအခုကအိမ်တော်ကြတဲ့လူပဲအခုကလူငယ်ဆိုရင်ဆံပြေသွားမလေးရှားသွားနောက်ပြီးတော့ကိုရီးယားရောက်ပြီးတော့ရသွားအဲ့ဒီလိုပေါ့အတွင်းလည်းထွက်နေသွားတယ်ဘယ်နှစ်ပြောက်လည်းမသိဘူးလေ
စာရေးဆရာနိုင်တင်မောင်ညွန့်ကတော့ကြောက်တင်မောင်လုပ်ငန်းဟာရိုးရလုပ်ငန်းတစ်ခုဖြစ်တဲ့အတွက်ထိမ့်သိမ့်မှုလိုအပ်ပြီးမပြောက်ွယ်အောင်လည်းအစိုးရအနေနဲ့ကူညီဆောက်ရှောက်ပေးတင်တယ်လို့အခုလိုပြောပါသေးတယ
်ဒီကြောက်တင်မောင်ပညာတင်ညာရေးဆင်းနေကကျွန်တော်များသိတဲ့လောက်ကတော့ဗမာပြည်ပဲရှိတာဒီရိုးရရင်ကျေးမှုအမွေအနှစ်တရာကိုမပြောက်စေချင်မပြတ်စေချင်ဒါနိုင်ငံတော်အစိုးရနေပြီးတော့တိနာလေတဲ့ပုံကိုယ်တွေပေါ့နော်ဒါလေးတွေကိုရိုးရရင်ကျေးမှုအနေနဲ့ထိမ့်သိမ့်နေတယ်လို့ထင်တယ်နောက်တစ်ချက်ကဘာလဲဆိုအခုဘလူးဂျွန်းတရားကြီးပြီးပါနိုင်ငံခြားတိုင်းလာတယ်လာပြီးတော့ဒီကြောက်တင်မုံလုပ်ငန်းလေးတွေသူတို့လာပြီးမှတ်တမ်းတင်သွားတယ်နောက်ကြောက်တင်မုံနဲ့ရေးတဲ့ကျောင်းလေးတွေမှလည်းသူတို့လိုက်ပြီးတော့မှတ်တမ်းတင်သွားတာလေးကြီးသူတို့ကနေတစ်ဆင့်ကဘာကနေပြီးတော့ဒီမြန်မာရဲ့ကြောက်တင်မုံလုပ်ငန်းနဲ့ကြောက်တင်မုံပညာပညာရေးစနစ်ကိုသိခွင့်ရတယ်အဲ့တော့တော့ဝန်တာဖို့တော်တော်လေးကောင်းပါတယ်ဒါပေမဲ့အစိုးရနဲ့တောင်းလို့ရှိပုဂ္ဂိုလ်တိုင်းကတော့ဒီလုပ်ငန်းလေးကိုရိုးရပါတော့မပြော့ပြအောင်ထိန်းသိမ်းလုပ်လို့လေ
အခုချိန်မှာတော့ကြောက်တင်ပုံးနဲ့ကြောက်တန်တွေကိုရှမ်းပြည်နယ်ကဘုံကြီးကျောင်းတွေမှာစာတင်ကြတဲ့အခါအတုံးပြို့မာယူမှုတွေရှိနေသလိုမန္တလေးတိုင်းဘက်ကလည်းမာယူမှုတွေရှိနေပါတယ်အခုချိန်မှာတော့ကြောက်တင်ပုံးတစ်ချက်ကိုစိုက်အကြီးသေးပေါ်မူတည်ပြီးကျန်900တထောင်ကနေ78000လောက်အထိဈေးပေါက်နေပြီးကုန်တယ်တွေမှာတဲ့အပေါ်မူတည်ပြီးတော့ကြောက်တင်မုံလုပ်တဲ့မိသားစုတစုကနေတလာကိုပြတ်မြကြောက်တင်မုံအချက်ကြီး1000လောက်အထိတင်ပို့ရောင်းချနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြို့မခတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြို့မခအေဂျင်စီကတင်ဆက်နေတဲ့မြန်မာတခွင်အစီအစဉ်ပါရှင်အခုတော့စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေကြောင့်ပြည်ရင်းပြည်ပခီးသွွားအစီအစဉ်တွေရပ်ဆိုင်ဖို့တရုတ်အစိုးရကခီးသွွားကုမ္ပဏီတွေကိုညွှန်ကြားထားပါတယ်။မြန်မာနိုင်ငံကိုလာမဲ့တရုတ်ခီးသွွားအစီအစဉ်တချို့လည်းထက်သိမ်းနေကြပါတယ်။2020ပြည့်နှစ်တရုတ်မြန်မာခီးသွွားနှစ်ဖြစ်သတ်မှတ်ပြီးတရုတ်ခီးသွွားတွေကိုဆွဲဆောင်နေတဲ့မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းရှေ့အလားအလာတွေကိုတရုတ်ဘာသာအလန်းညွန်အသင်းဒုဥက္ကဋ္ဌဆိုင်းဆိုးဟန်နဲ့ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကီတိုက်ကတင်ပြထားပါရရှင
်ကိုရိုနာဗိုင်းရပ်စ်ပေါ့နော်ညူမိုနီးယားဗိုင်းရပ်စ်တွေဖြစ်တော့ဝူဟန်ကိုပြန်မဲ့လေယာဉ်ခီးစင်တွေတော်တော်များများလဲရက်လိုက်ပြီလို့ပြောပါတယ်အဲ့တော့ဒီတရုတ်ခီးသွားဒီနဲ့ပတ်သက်ပြီးတော့အစီအစဉ်အပြောင်းလဲတွေရှိပါလားရှင
်ရက်တော့ရက်လိုက်ပြီကြဒီတလို့ကမူဟန်လီမြောက်ဒီဒီဘက်မြန်မာနိုင်ငံဘက်လာတဲ့ဒီဒီလည်းအကုန်ရက်လိုက်ပြီလေရက်လိုက်ပြီဆိုတော့ပြီးတော့မှအခုလလောဆယ်ကဥပကတရားဝင်ပြညာရတာက28ရက်နေ့နောက်ပိုင်းရဲ့ဒီခီးသွွားလေပေါ့နော်ခီးသွွားဆိုရင်လည်းသူကဟိုဟာတော့အလေသက်ခီးသွွားပြဖို့များမယ်ထင်တယ်ဘာလို့လဲဆိုတော့သူကခီးသွွားအေဂျင့်တွေကိုစာထုတ်ထားတာက28ရက်နောက်ပိုင်းတိုးတွေပေါ့နော်အကုန်လုံးဒီရက်သားထားဖို့တရားဝင်တော့စာတော့ထပ်ထားတယ်အကြောင်းမလို့ခီးသွွားကုန်ပြီရလဲကျွန်တော်တို့တော့လာပြောထားတာပေါ့အဲ့ဒီ28ရက်နေ့နောက်ပိုင်းတော့ cancel ဖြစ်ပြီပေါ့နော်ကျက်ဖို့များတာပေါ့အခုလဲတချို့ဟာတွေက cancel ဖြစ်နေပါတယ်28ရက်နေ့မတိုင်ခင်ကဟာတွေကတော့လာနေဦးမှာပေါ့ဒါပေမဲ့29ကအမျိုးမျိုးတော့ပြောကြတယ်တချို့က28ရက်နေ့24နာရီမတိုင်ခင်လို့ပြောရင် ဘော28ရက်နေ့နောက်ပိုင်းဟာလေဖြစ်မယ်တဲ့
အဲ့တော့အခုလောလောဆယ်ရောတရုတ်ဘက်ကလေရင်နေဝင်နေတော့မလားရှင်တရုတ်တိုးတွေကလေ
အဲကျွန်တော်တိတလောက်ကတော့မနေ့ကတော့ဝင်တယ်ဟိုကန်ဆယ်ဖြစ်နေလေရင်လည်းရှိတယ်မနေ့ကတီးတော့ဝင်နေတယ်ဘာလို့လဲဆိုတော့သူကနေရတော့ဝင်နေမယ်ခင်လေသူရက်နာခိုင်းတာကဖြီးသွားတယ်ပဲရက်နာခိုင်းတာလေ
ဆိုတော့အဲ့ဒါတရုတ်အစိုးရကကုမ္ပဏီတွေကိုညွှန်ဟိုညွှန်ကြားထားတဲ့စာလားရှင်
ဟုတ်တယ်ဟုတ်တယ်သူတို့တရုတ်အစိုးရကတရုတ်ခီးသွားကုမ္ပဏီညွှန်ကြားတဲ့စာပေါ့နော်အဲတရုတ်ခီးသွားကုမ္ပဏီကမှကျွန်တော်တို့ဒီဖိတ်ဖိတ်ဆက်ထားတဲ့ဒီမြန်မာခီးသွားကုမ္ပဏီကိုပြန်ကြောင်းကြားတာပေါ့
ဒီမြန်မာဘက်ကရောဒီတရုတ်ခီးသွားတွေနဲ့ပတ်သက်ပြီးတော့အခုလောလောဆယ်အထိပေါ့နော်ညွှန်ကြားချက်တွေများထွက်ပါလားရှင်
ဒါတော့ကျွန်တော်တို့တော့မသိသေးပါဘူး။အဓိကတော့ဒီနိုင်ငံတော်အနေနဲ့ကျတော့ဒီဟိုလေငွေနေမာတွေမှာအမြဲတမ်းစစ်ဆေးနေရလေးပေါ့နော်။အဲတတိထားဖို့တွေပါပြီးတော့ပြောတာပေါ့။အဲဒါလေရတော့ရှိတာပေါ့။ဒီကံခီးသွားလေးကိုတော့ညွှန်ကြားထားတာတော့ကျွန်တော်တော့မသိဘူး။ဟုတ
်။အခုဒီ2020ကတရုတ်မြန်မာခီးသွားနှစ်ဆိုပြီးတော့လဲအခုဒီနေ့ပဲသမရရှိလာတော့ကလုတ်သွားတယ်ဆိုတော့အခုဒီကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်ခီးသွွားလုပ်ငန်းအပေါ်မှာများထိခိုက်နိုင်မှာသလားရှင်ဟိုဆိုင်းဆိုဟန်တို့အခုရောထိခိုက်တဲ့ပုံစံတွေတွေ့နေပြီလားရှင
်အာဒေချာဘုံတော့ထိခိုက်မှာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ဒီအကျက်ကျွန်တော်တို့တရုတ်ခီးသွွားပေါ့နော်ကျွန်တော်တရုတ်အလန်းညွန်နေနဲ့အာဒီချိန်ကကျွန်တော်တရုတ်အလန်းညွန်လည်းအကုန်လုံးမအားမဲ့အချိန်ပေါ့လုံးလို့အကောင်းဆုံးချိန်ပေါ့နော်ဒီမှာကျွန်တော်တို့လည်းဒီခီးစင်တွေလက်ခံတာဆိုရင်နလပိုင်း25ရက်နေ့ဒီကျွန်တော်လုံခဲ့တဲ့နလတလကျော်လောက်ကနလမိပါလောက်ကကျွန်တော်လက်ခံထားတာပေါ့နော်အဲအားလုံးဒီပါလဲဒီချိန်မှာအားတဲ့အဲ့လမ်းညွန်ဆိုခက်ချက်ရှားပါပဲတရုတ်အဲ့လမ်းညွန်လေအဲ့ဆိုအဲ့အောင်ကြည့်ချင်အားဖြင့်တရုတ်အဲ့တယ်တွေဘလောက်ဝင်နေဆိုတော့ကြည့်လို့ရတာပေါ့နော်ဘာလို့လဲနှစ်တိုင်းနှစ်တိုင်းမှာကျွန်တော်တို့ဒီတရုတ်နှစ်တကူလကလူပိုင်းအလုပ်အများဆုံးပဲပြီးရင်တရုတ်နှစ်တကူလကုန်သွားပါပဲအလုပ်ကပြန်ပြီးရောမှယော့သွားတာပေါ့အဲ့အောင်တရုတ်နှစ်တကူအချိန်မှာပဲဒီလိုပေါ်လာတော့ ဤ ခိုင်မှုတော့ရှိတာပေါ့။ဥပမာကျွန်တော်ဆိုရင်နောက်ကနောက်တော့တုံးတိုးပေါ့နော်။အဲ့ဟာအကုန်လုံးကကျန်စယ်ဖြစ်ဖို့များတော့ကြီးပေါ့။အဲနှစ်ခုကတော့ဖြစ်ဖို့များလောက်ပါပြီ။တစ်ခုကတော့ဒီနေ့မှကျွန်တော်အကြောင်းပြန်မယ်လို့ပြောထားတယ်။အဲကြောင့်အားလုံးဒီပါပဲကျွန်တော်တကယ်ချင်းတွေလည်းမေးကြည့်လိုက်တော့လဲတော်တော်များများကျန်စယ်ဖြစ်သွားပါပြီ
။ဒီဆရာတို့လိုထိုးခိုက်တည်မဟုတ်ဘူး။ဟိုတယ်တွေနောက်ခီးသွွားလုပ်ငန်းနဲ့ဆက်ဆက်တဲ့လုပ်ငန်းတွေပေါ့နော်။ထိခိုက်ဖို့ရောရှိပါသလား။
ခီးခိုက်တာတော့တေချာပေါ့ခီးခိုက်မှာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ကိုပုံမဏီကလည်းခီးစင်တေချာပြီဆိုမှပဲကျွန်တော်တို့ချိတ်ဆက်ပါလीအဲ့ဆိုတော့ဒီခီးစင်တေချာဖို့အတွက်တို့လည်းစားတော့ဆိုင်တွေဒီဟိုတယ်တွေကားတွေကိုတို့ချိတ်ဆက်ထားမှာဟုတ်အဲ့လိုじゃတော့အခုခီးစင်ကညှနာလိုက်ပြီဆိုတော့တို့တော့ဘယ်လိုမိနိုင်နိုင်မလဲတော့မသိဘူးပေါ့နော်အတိုင်းသာတစ်ခုထိတော့ခီးခိုက်မှုရှိမှာပါဥပမာအခုကြိုချိတ်ထားတဲ့ခါလေးကြတော့လက်တလောကန်ဆယ်လောရနဲ့တော့တို့တို့ဘလို့ညှိနိုင်မလဲဆိုတော့တို့နဲ့တို့တို့တော့ရှိမယ်ပေါ့နော်။ဒါပေမဲ့နောက်ပိုင်းခါလေးကလည်းဒီပုံစံတိုင်းဆိုကျွန်တော်တို့ဆက်မန်းတာတော့နောက်ဒီကျွန်တော်တို့ပြီးသွားရပြီအကောင်းဆုံးအချိန်က3လပိုင်းကြီးကိုဒီပုံစံတိုင်းဆိုရင်တော့ဒီကိစ္စက3လပိုင်းတင်လဲပြီးဖို့လာလာတော့တိတ်မမြင်ဘူးပေါ့နော်။အဲဆိုရင်တော့ကျွန်တော်ထင်တော့နောက်တရာဒီမှပဲပြီးသွားရပြီအကောင်းနိုင်မယ်လို့ထင်တော့တာပေါ့။နောက်တရာဒီကိုကျွန်တော်တို့က10လပိုင်းတော့ပြန်ဆောက်မှာ
အဲ့တော့ဒီ2020တရုတ်မြန်မာခီးသွွားရာသီအလားအလာကမှန်းထားသလောက်တော့ဖြစ်လာမယ်အနေအထားမရှိဘူးပေါ့နော
်အဲဒီပုံစံတိုင်းဆိုရင်တော့ဖြစ်နိုင်ကြရမရှိတော့ဘူးလေဘာလို့လဲအခုထိကျွန်တော်လည်းအခုထိကျွန်တော်လည်းဒီရက်ပိုင်းပေါ့နော်တောက်လျှောက်သတင်းတွေသိနေရတာပေါ့နော်ကိုတရုတ်ပြည်ချင်းတွေကလည်းထိန်းချုပ်တော့ထိန်းချုပ်နေတဲ့နေသားဆိုတော့ဘလို့ပုံစံလဲတော့ကျွန်တော်လည်းမပြောတတ်တော့ဘူးအခုဖြစ်နေတဲ့နေသားတိုင်းဆိုရင်တော့ဒီရာဒီကတော့မလွယ်ဘူးပေါ့ဒါပေမဲ့ကျွန်တော်တို့တိုးရာဒီဆင်ဆိုတာကဒီနှစ်2020ဒေလပိုင်းမှာပြန်စမှာဟုတ်အဲ17ဆနစ်မှာဘယ်လိုလာမလဲတော့မခံမှန်းတတ်တော့ဘောနော်အခုဖြစ်တဲ့ဒီယောဂဘိုးရဲ့အခြေအနေပဲစောင့်ကြည့်ရတော့မှာပေါ့ဒီယောဂရဲ့အခြေအနေပဲစောင့်ကြည့်ရမှာ
အဲ့တော့နေဆက်ကတော့ဆက်ပြီးတော့ဝင်ွေဒုံမဲလို့ယူဆရပါတယ်ဘာဖြစ်လို့လဲဆိုတော့ကျမသတင်းတွေမှာတွေ့ရပါတယ်တချီလေးကဝင်လာတဲ့သူတွေတို့ဒီနေဆက်ဝင်ပေါက်တရားတိုးတရားတော့ကရောဆက်ပြီးတော့ရှိနေနိုင်ပါသလား
အဲ့တော့ကျွန်တော်တို့တော့မပြောတတ်ဘူးတော့ခုလည်းလောဆယ်ကျွန်တော်တို့အဲ့လမ်းညွန်နေနဲ့အများဆုံးလက္ခဏာကဒီလေရင်နဲ့ပေါ့နော်ပက်ကစ်တိုးတွေလည်းလက္ခဏာအများတယ်ဟုတ်ဒီနေဆက်ထားကြတော့သူတို့အနေနဲ့အဲ့လမ်းညွန်ငားတာလို့အဲ့ဒီတော့ဘိုင်းမှာလည်းအဲ့လမ်းညွန်လေးလဲလိုက်နေတင်တာပဲ
အ
မတ်တန်ကြီးထိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါတယ
်ဒရရှိပါဗျာမြန်မာနိုင်ငံနဲ့အတွားလာများတဲ့မြန်မာအင်ဂျင်တရုတ်နိုင်ငံမှာခရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဖြစ်ပြီးတော့ရေးပေါ်အခြေအနေကြုံနေရပါတယ်။သူတို့ယောဂဖြစ်တဲ့နေရာတွေမှာအတွားလာအဝင်ထွက်တွေကစတားဆီးပိတ်ပင်မှုတွေလုပ်နေရပါတယ်။တချို့နဲ့မှာပဲအင်ဂျင်ဖြစ်တဲ့တခြားထိုင်းမလေးရှားစတဲ့နိုင်ငံတွေကကူးစက်မှုကပြန့်နှံ့လာပါတယ်။ဒါကြောင့်မလို့တရုတ်အင်ဂျင်မြန်မာနိုင်ငံအတွက်ရောဒီယောဂကူးစက်မှုနဲ့ပတ်သက်လို့ဘယ်လောက်ထိစိုးရိမ်ပွဲရှိသလဲ။ကိုယ့်ရဲ့နိုင်ငံတည်းကယောဂကူးစက်မှုမရှိအောင်လို့မြန်မာနိုင်ငံဘက်ကပြင်ဆင်မှုတွေကလုံလောက်ပါရဲ့လား။လာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြဖို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုချုပ်တင်ပြဖို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က0123923255954ဖြစ်ပါတယ်။ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြတဲ့တော်ရရှင်တွေကိုကျေးဇူးပါတယ်။
ဒီကနေ့ညမှာတင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာကူးစက်မှုအန္တရာယ်ကြီးမားလာနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့သောတာရှင်တို့ရဲ့သဘောထားအမြင်တွေပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါရစေ။အခုတော့မအေးတန်နာကျော်စီစဉ်တင်ဆက်နေတဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တဲ့အောင်တလက်မှာတော့ဗြိတိသျှတော်ဝင်မင်းသားဟယ်ရီကိုတော်ဝင်မိသားစုတွေကခွဲထွက်ဖို့လုပ်တယ်ဆိုပြီးတော့သမီးဖြစ်သူကိုမေဂန်မာကဲရဲ့ဖခင်လို့သူကအပြစ်တင်လိုက်ပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထားပြီးကိုပြောပြပေးသွားပါမယ်ဗြိတိန်တော်ဝင်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးအမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကဲတို့နှစ်ဦးဟာတော်ဝင်မိသားစုဝင်တွေဖြစ်နေတာဝန်ဝတ္တရားတွေထမ်းတော့မှာမဟုတ်ဘူးဆိုပြီးတော့ဘတ်ကင်ဟမ်လန်းတော်ကကြေညာခဲ့ပြီးနောက်တနေ့မှာပဲရုပ်မြင်သံကြားတွေ့ဆုံမေးမြန်းခန်းတစ်ခုမှာမေဂန်မာကဲလ်ရဲ့ဖခင်ဖြစ်သူတောမတ်စ်မာကဲလ်ကသူ့ရဲ့သမီးဖြစ်သူကတော်ဝင်မိသားစုကိုဈေးပေါအောင်လုပ်လိုက်တယ်ဆိုလိုတာကသူ့သမီးဆောင်တော်ဝင်မိသားစုအစ်စ်နှိပ်သွားရတယ်လို့ပြောသွားခဲ့ပါတယ်
It's kind of embarrassing to me when they got married they took on an obligation and the obligation is to be part of the royals and to represent
သူ့သမီးနဲ့မင်းသားဟယ်ရီတို့ဟာတော်ဝင်မိသားစုဘွဲ့နဲ့တာဝန်တွေကိုတုံးတော့မှာမဟုတ်သလိုသူတို့ဘဝအတွက်သူတို့ဖာသာသူတို့ရက်တည်သွားမယ်ဆိုပြီးတော့နန်းတော်ကဇန်နဝါရီလ18ရက်နေ့ကပဲကြေညာသွားတာပါအသက်35နှစ်အရွယ်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးအမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်တို့နှစ်ဦးတော်ဝင်မိသားစုတာဝန်တွေကနေလျှော့ပြီးတော့မြအမေရိကတိုက်ဖက်အချင်းပို့ပြီးတော့နေခြင်းနဲ့ဆိုပြီးတော့ကြေညာသွားပြီးတဲ့နောက်တော်ဝင်အတိုင်းဝိုင်းအတွက်အတော်လေးကြောက်ကြရဖြစ်သွားရတာပါသူ့ရဲ့သမီးမေဂန်ကဟယ်ရီကိုမင်္ဂလာဆောင်ပြီးခဲ့တဲ့ကသူ့ရဲ့သမီးနဲ့အဆင်မပြေဖြစ်နေခဲ့တဲ့ဖခင်ဖြစ်တဲ့တောမတ်စ်မာကယ်ကအသက်38နှစ်အရွယ်သူ့ရဲ့သမီးမေဂန်ဟာမိန်းကလေးလိုက်ဖြစ်ချင်တဲ့အိမ်မက်ကိုလွှတ်ပစ်လိုက်တယ်လို့ Britain Channel 5သတင်းဌာနကလုပ်တဲ့မှတ်တမ်းရုပ်သံမှာပြောထားပါတယ်။အဲ့ဒီအင်တာဗျူးပါတဲ့မှတ်တမ်းရုပ်သံအပိုင်းကို Channel 5ရုပ်သံလိုင်းကဇန်နဝါရီလ19ရက်နေ့တုန်းကပဲထုတ်လွှင့်သွားတာပါ။အခုသတင်းပတ်တွေထဲမှာဒီမှတ်တမ်းရုပ်သံအပြည့်အစုံကိုထုတ်လွှင့်သွားမယ်ဆိုပြီးကြေညာထားပါတယ်။ဗြိတိသျှတော်ဝင်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်တို့နှစ်ဦးတော်ဝင်မိသားစုတွေကနေခွဲထွက်ပြီးတဲ့နောက်သူတို့နှစ်ဦးနဲ့ပတ်သက်တဲ့ဝင်းဆန်နန်းတော်အမတ်တရအယောင်ပစ္စည်းတွေကိုတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဈေးချပြီးရောင်းနေတာပါဝင်းဆန်မျိုးကလက်ဆောင်ပစ္စည်းအယောင်ဆိုင်တွေမှာဈေးချနေတာဖြစ်ပါတယ်လက်ဆောင်ပစ္စည်းဆိုင်အယောင်ဝန်ထမ်းတူကတော့ဆိုင်မှာကျန်နေသေးတဲ့သူတို့နဲ့ပတ်သက်တဲ့အမတ်တရပစ္စည်းတွေအားလုံးကိုရောင်းထုတ်နိုင်ဖို့စ조사နေရတယ်လို့ပြောတ
ာ The reason we reduce the prices is because they are not a part of royal family anymore. After this
သူတို့ကတော်ဝင်မိသားစုမဟုတ်တော့ပါဘူး။ဒါကြောင့်မလို့ကျွန်တော်တို့မှာရှိပြီးသားပစ္စည်းတွေထုတ်ရောင်းနိုင်ဖို့ဈေးချနေရတာပါ။စိုက်မာဒါတွေတိမ်မထားကျင်တော့လို့ပါလို့လက်ဆောင်ပစ္စည်းအယောင်ဝန်တန်းဆန်ခန်ကပြောပါတယ်။မင်းသားဟယ်ရီနဲ့ဇနီးဖြစ်တဲ့မေဂန်တို့နှစ်ဦးကတော်ဝင်ဘွဲတစိုက်တွေတုံးဆွဲတာမျိုးမလုပ်တော့သလိုသူတို့နှစ်ဦးရဲ့အစီအစဉ်သက်ရဆိုရင်တော့လာမယ့်နှစ်နွေဝက်ကစပြီးတော့ Britain နဲ့ American ပြောင်းစုဘက်မှာတလဲစီနေသွားမှာဖြစ်ပြီးတော့မြောက်အမေရိကန်ဘက်မှာအဓိကအခြေချမယ်လို့သိရပါတယ်ရှင
် Hey y'all friend I gotta tell you something Oh yeah I want
ောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own ya. I'll have my own jay. အခုတော့ဒေါ်လာလာတန်းတင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုပြန်ပြီးကောက်နှုတ်တင်ပြနေတာကိုနားဆင်ရအောင်ပါရှင
်ဒီသတင်းပါနေဒါမှမဟုတ်ရဲလို့အဓိပ္ပာယ်ရတဲ့ဒေးကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးပါမို့ပထမဦးဆုံ
း redLetter day.
ကိုတင်ပြပြီးမှဖြစ်ပါတယ်။စာလုံးပေါင်းက RED red ကအနီရောင် LETTER letter ကစာဒါမှမဟုတ်စာလုံး DAY day ကနေဒါမှမဟုတ်ရဲဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့စာလုံးအနီရောင်နေပေါ့။တော်ရရှိများ calendar ပြကတင်ကိုကြည့်မယ်ဆိုရင်ဒီနှစ်မှာလပေါင်း7လရှိတဲ့ရက်တွေဟာသမန်ရက်တွေဖြစ်ရင်ကနန်းတွေကိုအမဲရောင်နဲ့ပုံနှိပ်ထားတာတွေ့ရပြီးနေဒုနေ့ရက်တွေမှာတော့ကနန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာကိုသိထားကြမိမှာပါကျမတို့မြန်မာပြည်ကလေးမှာဆိုဘာသာရေးအခကြီးရက်ကြီးတွေလို့တကြံလို့နှစ်သက်ခုချင်းလို့မြန်မာလွတ်လပ်ရေးနေ့လို့တနိုင်ငံလုံးအစ်စ်နဲ့ရုံးပိတ်ပေးရတဲ့နေဒုနေ့မျိုးတွေအတွက်ပြည်ကလေးမှာနေ့ကိုရည်ညွှန်းတဲ့ကနန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာတွေ့ရပါလိမ့်မယ်ဒါကြောင့်မလို့Red letter D idiom အသေးပဲကတော့ကုဘွားမှာအရေးကြီးတဲ့နေပဲဖြစ်ပါလေ။ဥပမာကိုလက်ထက်တဲ့နေလို့ကိုသားလေးသမီးလေးမွေးတဲ့နေလို့ဘဝမှာထူးခြားတဲ့နေမင်းမရနိုင်တဲ့နေတွေလို့ပေါ့။ဒီသုံးနဲ့ပတ်သက်လို့ George ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The day my son was born was a red letter day for me. He is also the first grandchild.For my parents.
ကျွန်တော်တာလီမွေးတဲ့နေ့ကတော့ကျွန်တော်အတွက်မေ့မရတဲ့နေ့တူပါပဲ။သူကကျွန်တော်မိဘတွေအတွက်လည်းမြေးဦးလေးဖြစ်တာကိုဗျာလို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The day my son was born was a red letter day for me. He is also the first grandchild for my parents.
ကိုဆလေးတင်ပြပြီးမှကတော့
Call it a day.
ဖြစ်ပါလေ။စာလုံးပေါင်းကC A L L call ga khora I T it ga tkhu khu ko yi nyun ne nan sa e ga tkhu de ye D A Y D ga ni da ma mho ye so ro sakwai khun ye dai yai de be ga ro yet ti ye ko kho lai da bo idiom so re twa bai de be ga ro na myo shi ba de patthama ga ro ti ni twe lou ni de alou ko a song tat lai da di ni twe do alou le sat tat pi in pyan no me so yin call it a day လို့ရည်ညွှန်းသုံးပါလေ။နောက်အဓိပ္ပာယ်တစ်မျိုးကတော့ကိုတောက်လျှောက်လှူလာတဲ့အလုပ်ကိုဆက်မလုပ်တော့ဘူးဆုံးဖြတ်လိုက်တာဖြစ်ပါလေ။ဥပမာအာကစားသမားတွေအများအပြားဟာအသက်တွေရလာပြီဆိုရင်ပြိုင်ပွဲဝင်အဆင့်ကြီးစားအဆင့်ကနေအနားယူလေးရှိကြတော့ဒီလိုမျိုးအနားယူကြတယ်ဆိုရင်သူတို့အသက်မိုးဝင်းကြောင်းကနေ call it a day လို့ရည်ညွှန်းသုံးတာဖြစ်ပါလေ။တနည်းတော့ကိုလှုပ်နေတာကိုတော်လောက်ပြီလို့ဆုံးဖြတ်လိုက်တာပေါ့။
After 40 years of working for the government, I'm finally calling it a day.
အစိုးရလုံမှနှစ်ပေါင်း40လောက်လာပြီတော့ကျွန်တော်တော့အနားယူတော့မယ်ဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ After 40 years of working for the government, I'm finally calling it a day.
Call it a day ရဲ့နောက်အဓိပ္ပာယ်ဖြစ်တဲ့တနည်းစာတွေ့ကိုလုံနေတဲ့အလုပ်ကိုလက်ဆတ်တတ်ဖို့ရည်ညွှန်းသုံးထားတဲ့ George ကိုပြတဲ့ဥမာကိုလည်းနားဆင်ကြည့်ကြရအောင
် Today has been a very busy day for me. After working 8 hours without a break, I'm calling it a day.
ဒီကနေ့ကကျွန်တော်တို့အတွက်တိတ်ကိုအလုပ်များတဲ့နေ့ပါပဲဗျာ။ရှင်နာကြီးတောက်လျှောက်မနာပဲစစ်တိုက်အလုပ်လုပ်ခဲ့ရတယ်ကျွန်တော်တို့လက်ဆက်တတ်တော်မယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Today has been a very busy day for me. After working 8 hours without a break, I'm calling it a day.
ခုဆက်လက်ကျင်ပြပြီးမှာကတော့
Bad hair day.
ဖြစ်ပါလေ။ဆာလုံပေါင်းက BAD bad ကဆိုတာမကောင်းတာ HAIR hair ကသပင်း DAY day ကနေဒါမှမဟုတ်ရဲ့ဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့သပင်းမကောင်းတဲ့ရက်ပေါ့ဒီနေရာမှာသပင်းဆိုတော့ကျမတို့မြန်မာအသုံးသပင်းပုံပြက်နေတဲ့ရက်လို့ဆိုနိုင်ပါတယ်အိမ်ကနေအပြင်ကိုထွက်မယ်အလုပ်ကိုသွားမယ်ဆိုရင်ဘယ်သူမဆိုကိုယ့်ကိုလူမြင်တော်အောင်အင်ဂျီလဲရတာမျက်နှာပြင်ရတာအထူးသဖြင့်သပင်းကိုကြော့နေအောင်ဖိလိရှိတာသောရရှိများအသည်ပဲဖြစ်ပါတယ်ကျမတို့မြန်မာအမျိုးသမီးတွေဆိုပိုလို့ဆိုးတာပေါ့ရှင်ဒါကြောင့်အိမ်ကနေထွက်လာတာကောင်းတော့ဖိဖို့အချိန်နေမပေးဘူးပုံပြက်ပန်းပြက်နဲ့ထွက်လာတဲ့လူဆိုရင်သူ့အိမ်မှာဘယ်တော့ဆိတ်ဆိုးစရာမချိနှက်စရာပြောင်းဆန်းနေတဲ့အခြေအနေကိုရင်ဆိုင်နေရတယ်ဆိုတာသောရရှိများစဉ်းစားပဲကြည့်နိုင်ပါတယ်။ဒါကြောင့်လူတူက had a bad hair day လို့ဆိုရင်ဒီလူအိမ်ကထွက်ခတဲ့ကောစိတ်တူလာတာဒါကြောင့်မလို့အဲ့ဒီလူနဲ့ဆက်ဆံရမှာသတိထားဖို့လိုပါလိမ့်မယ်။ကျမတို့မြန်မာလူအဖွဲ့အစည်းမှာတော့နောက်ပြောင်လေးပြောလို့ရှိတာကတော့အင်းကမိမဒါမှမဟုတ်ယောက်ျားနဲ့စိတ်ဆိုးပြီးထွက်လာသလားပေါ့ဘယ်လိုကြောင့်မဲရှိစီပေါ့ရှင်စိတ်လက်တစ်သက်ရှိပြီးစိတ်တိုးနေတာကိုဘာကြောင့်ရဲ့လို့မပြောဘဲဒီနေ့တော့ငါတွေ့စိတ်တိုးစရာတွေပဲနဲ့တွေ့နေတယ်တနေ့လုံးဘာလို့လို့အဆင်မပြေဘူးဆိုရင်ချုံပြီးနားချကောင်းအောင် I had a bad hair day လို့ရည်ညွှန်းသုံးလို့ရှိပါတယ်တခါတည်းရန်ကျမတို့မြန်မာမှာပြဿနာရည်များဖြစ်နေသလားလို့ပြောတယ်လို့ပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ This has been a bad hair day for me. I couldn't find my car keys and was late for work, making me miss an important meeting. What's more, I also lost my wallet.
ဒီကနေ့ကတော့ကျွန်တော်တို့ဘာလို့လို့အဆင်မပြေတဲ့နေ့ပါပဲဗျာ။ကျွန်တော်ကားတော့ရှာမတွေ့ဘူး။ကျွန်တော်ရုံနောက်ကျတော့အရေးကြီးတဲ့အစည်းအဝေးတစ်ခုတည်းလွတ်သွားတာပေါ့ဒါရင်ဘာကမလဲဗျာကျွန်တော်ပတ်စံအိတ်လေးပျောက်သွားသေးတယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် This has been a bad hair day for me. I couldn't find my car keys and was late for work, making me miss an important meeting. What's more, I also lost my wallet.
တော်ရရှိမြတ်ကိုဒီသတင်းပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Red letter day, call it a day, a bad hair day.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလူချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပြုမှာမို့စောင့်မျှော်နားဆင်ကြပါရှင
်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
အမေရိကန်ဆွေးရတန်ခပိတ်ဆို့ခံထားရတဲ့မြန်မာနိုင်ငံကမြဝတီ Trading Company Limited ထံကတဲတွေကိုစင်ကာပူနိုင်ငံကိုတည်ဆောင်ပေးခဲ့တဲ့အမေရိကန်အခြေစိုက် Eagle Shipping Company ဟာအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနလက်အောက်ခံ Office of Foreign Assets Control အမေရိကန်နိုင်ငံကြားချငွေကြေးနဲ့ပိုင်ဆိုင်မှုထိန်းချုပ်ရေးဌာနထံမှဒေါ်လာတန်းစရောကြေးကြေးအပူသဘောတူလိုက်ကြောင်းအမေရိကန်ဘဏ္ဍာရေးဌာနကဇန်နဝါရီလ29ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်အခုလိုတန်ခရည်ယူလိုက်တာဟာမြန်မာစစ်တပ်ကိုအကျိုးအမြတ်ဖြစ်ထွန်းစေတဲ့စီးပွားရေးဆက်သွယ်လှုပ်ဆောင်မှုတွေကြောင့်ဖြစ်တယ်လို့လည်းဒီသဘောတူညီချက်မှာဖော်ပြထားပါတယ်စင်ကာပူမှာကျွန်းဆောက်ဖို့အတွက်လိုအပ်တဲ့သဲတွေကိုမြန်မာကုမ္ပဏီထံကနေ Eagle ရေချောင်းပို့ဆောင်ရေးကုမ္ပဏီကတည်ဆောင်ပေးခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့စီရဆိုးမှုနဲ့ကြီးမားတဲ့လူခွင့်ရေချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေကြောင့်အရာအပြစ်ပေးအရေးယူဖို့မြန်မာအစိုးရကိုEU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒါအပြင်နိုင်ငံတကာတရားရုံး ICJ ကရခိုင်ပြည်နယ်အတွင်းယာယီအစီအမံများဆိုင်ရာညွှန်ကြားချက်ကိုလည်းမြန်မာဘက်ကအပြည့်အဝလိုက်နာဆောင်ရွက်ဖို့မျှော်လင့်ကြောင်း EU ကပြောပါတယ်ခင်ဗျာ။သမ္မတဒေါ်နယ်ထရန့်ကအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်မှကြားနာစစ်ဆေးနေတာမှာတင်းနေတာနေ့ကတော့သမ္မတရဲ့ရှိနေတွေကသမ္မတဘက်ကနေခုခံထွက်ဆိုနေကြတာပါတယ်။ဒီချိန်ထဲမှာပဲသမ္မတထရန့်ဟာသူ့ရဲ့ပြန်မဲ့ဒုသမ္မတလောင်ဂျိုးဘိုင်ဒန်ရဲ့နဲ့အသားဖြစ်သူဟန်တာဘိုင်ဒန်တို့ရဲ့အမှုကိုစုံစမ်းပေးဖို့ယူကရိန်းကိုဖိအားပေးခဲ့တယ်လို့သမရရဲ့မြို့သားလူညူအကြံပေးကပြောပါတယ
်ကျေးဇူးပါရှင်ကိုစော်ဝင်းလိုင်ကတရင်ချင်းချက်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ဂီတိုက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Crash Band ဖြစ်ပါတယ်ရှင်အင်္ဂါနေ့နေ့နဲ့ခင်း VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြရတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင
် This program has come to you from the Voice of America, Washington.